ဘုရားတော်ကြောင့်နော်နမောတတဗဂဝတ္တောအရဟတောဓမ္မတံဗုဒ္ဓတာနမောတတဗဂဝတ္တောအရဟတောဓမ္မတံဗုဒ္ဓတာနမောတတဗဂဝတ္တောအရဟတောဓမ္မတံဗုဒ္ဓတာအမတတလို့ထိုင်ကြနော်ရောရအောင်လို့ဆိုတာဘုံမိကုန်းလေးတွေပြန်မေးဦးမယ်နော်ဒီလောကမှာဖះဟောတော်မူတာမှာအရှိတရားနှစ်ပါးရှိတယ်ဗျနော်အရှိတရားဘယ်နှပါးလဲနှစ်ပါးအဲ့နှစ်ပါးကတော့လောကအောင်ခြုံလိုက်ပြောတာနော်အဲ့တော့တကယ်အရှိရဲ့အခေါ်ရှိနှစ်ပိုင်းရှိတယ်လို့ပြောတယ်ဖះဟောတာနော်ဘာနဲ့ပါလဲတကယ်အရှိနဲ့အခေါ်ရှိပြန်ပြောပါဦးအာမင်နော်အဲ့တော့ဒီထဲမှာတရားရှုတဲ့အခါမှာတကယ်မရှိတာရှုလို့ရပါမလားအာမင်နော်အတ္တလောကလုံးမှာတကယ်ရှိတဲ့သဘောတရားဟာတဲ့ဘယ်လိုမျိုးရှိမလဲကဲစဉ်းစားကြပြန်ဖြေတာပြန်စဉ်းစားအောင်နော်တင်းနေတင်းငယ်တင်းနေတင်းငယ်တဲ့ဟာတကယ်ရှိဆုံးတကယ်ရှိတဲ့တရားအစ်မှန်ကဘယ်နှခုရှိမှာလဲဘယ်နှခုရှိမှာနော်တစ်ခုပဲရှိမှာနော်အမေတောလောကလုံးမှာတကယ်ရှိတရားဤယောဂီရဲ့ဉာဏ်နဲ့မှာဘယ်နှခုရှိရမှာတော့ရှိရင်ဘယ်နှခုရှိရအောင်ရှိရမှာတော့တစ်ခုပဲရှိရမှာနော်မများရဘူးနော်အရှုခံတရားဉာဏ်နဲ့ရှိတဲ့အရှုခံတရားဤတောလောကလုံးမှာစုလို့လို့ရှိရင်ဘယ်နှခုရှိတာတော့တစ်ခုပဲအဲ့ဒီတစ်ခုကဘာဖြစ်မလဲနော်အဲ့ဒီတစ်ခုကဘာရတော့ခန္ဓာ၅ပါးဘာပေါ့လားမိခန္ဓာ၅ပါးဆိုတာဒီတမျိုးမဲကဲဘယ်ချိန်မှပေါ်လာတယ်လို့ဟုတ်ပြီအဲတော့လောကမှာတကယ်အရှိတရားနော်နောက်ဘဝဆိုတာလည်းပဲဘာကိုကောက်မှလဲဒီခန္ဓာ၅ပါးပဲလောကဆိုတာလည်းပဲသိနေပြီနော်ဟုတ်ပြီအဲတော့ခန္ဓာ၅ပါးဆိုတဲ့သဘောတရားဒီသူဖြစ်ပေါ်တဲ့အခါအာရုံတွားတဲ့ချိန်ဖြစ်တဲ့အခါမှာသူဖြင့်သူ့ရဲ့အကျိုးတရားကခန္ဓာငါးပေါင်းလိုက်ရင်ဘာပေါ်လာတော့အာယုတိတဘောပေါ်လာဘာပေါ်လာတော့ဟုတ်ပြီနော်အဲခန္ဓာငါးပါးဆိုတာပေါ်တဲ့ချိန်ကအာယုနဲ့ဓာယာတက်ချိန်ပေါ်လာကောင်းပြီနော်အဲ့ဒါဟာတကယ်အမှန်ဆုံးအရှိဆုံးတရားနော်တကယ်ရှိတဲ့တရားတဲ့အဲ့တရားဒီတရားရဲ့ဘုရားရှင်အမင်းရှိတယ်တစ္ဆာအရင်ဘတ္တဇာခေါ်လာတော့ဒုက္ခတစ္ဆာဖြစ်နေတယ်သွိုင်းတိဏ္ဍမဆိုရင်နံပါတ်2အကွယ်ပေါ့နော်အဲနမနှစ်ကွယ်ဗတ္တဇာတို့ဒုက္ခသစ္စာကောင်းပြီနော်အဲဓမ္မစကြာမှာဘုရားရှင်တရားဟောတော့ဟာတရားလဲဆုံးရောတရားအရင်မြင်တာကလူတွေကဘယ်သူပါလိမ့်မလို့ဘုန်းတင်ညာကြီးနော်အဲသူမြင်တဲ့စာရန်လေးကိုဘုရားသူမြင်တဲ့မြင်ပုံလေးကိုဘုရားပြန်ဟောရမှာလားဓမ္မစကြာရဲ့အနှစ်နော်ပြန်ပြန်ဆိုကြည့်အောင်ဗာလေးတော့အဲ့ဒါဟေးဟုတ်ပြီဗမာလိုပြောရင်တော့အကျင့်အကြောင်းကြောင့်ဖြစ်ပေါ်တဲ့သဘောတရားဟာရှိပါတယ်တဲ့အဲ့သဘောတရားအားလုံးတို့ဒီချုပ်ငင်းတဲ့သဘောရှိတယ်လို့ပြတယ်နော်အဲ့ချုပ်ငင်းတယ်ဆိုတာပြန်မလာတော့တာပေါ့ပေါ်လာတယ်ပြအကြောင်းကြောင့်ပေါ်တယ်ချုပ်ရင်လည်းပြန်မလာတော့ဘူးဆိုတော့အဲ့တော့တော်လောကလုံးကိုစုတဲ့အခါမှာခန္ဓာ၅ပါးသဘောတစ်ခုပဲရမှာနော်သိနေပြီနော်အဲ့ခန္ဓာ၅ပါးသဘောဒီကအကြောင်းကြီးလို့ပေါ်လာတယ်ပြီးရင်ချုပ်ရင်းသွားတာပြန်မလာဘူးငယ်နေမှအဲ့လိုရှင်းနေရမှာနော်ဒါမြင်ခန္ဓာငါးပေါ်လာကဒွါယဘယ်နှပါးဖြစ်လာတော့6ပါးအာယုငါးတိုက်တာဘယ်နှခုတိုင်ပါလဲ6ခုဆိုတော့များတော့ဟာဘုန်းတို့သင်တဲ့နော်နော်6ခုဆိုရင်များသေးတယ်6နေရာဆိုရင်လည်းများသေးတယ်အဲ့တော့တကယ်ရှုရမယ်ဆိုရင်ဘုန်းတို့တစ်ခုတည်းဖြစ်သွားပါနဲ့ဘုန်းတို့ရှင်းလိုက်တာတော့တကယ်ရှိတော့ရှိရင်၆ခုဆိုတော့များသေးတော့တစ်ခုတည်းအဖြစ်နဲ့မြင်သွားအောင်ဘာနဲ့ရှင်းလိုက်တာတော့ဘာနဲ့ရှင်းလိုက်တာလို့ဆိုခန္ဓာငါးပါးကိုရှုလို့ရှိရင်နေရာနဲ့ရှုရမှာလားဟုတ်ပြီအချိန်နဲ့ရှုရမှာအချိန်နဲ့ရှင်းလိုက်တာလေဒါပေမဲ့ခန္ဓာငါးပါးသဘောတရားကအချိန်နဲ့ရှင်းပြီးရှုရမှာနော်မှတ်ထားနော်ဒီဘတ်ဒီကရတုတ္တမမရဘူးနော် ိခန္ဓာကိုဘာလဲတော့အစင်မလိုက်ရမမှီတယ်နော်အနာရခန္ဓာကိုမတောင်းတရဒိခန္ဓာဒီချုပ်ပြောက်ပြီးပြီနာရခန္ဓာကပေါ်မလာသေးဘူးသူတို့ပေါ်စေနိုင်ပြီဥပဒနာပြင်းနေတဲ့ရှုမှတ်ရမယ်လို့ဘုရားမင်းရှိတာနော်ဟောင်းပြီဒီတော့အသေးဆုံးအချိန်မှာခန္ဓာ၅ပါးဒီနှစ်ခုပေါ်မလားတစ်ခုပေါ်မလားသိကြပြီနော်ဒါမြင်တရားရောက်ရဲ့ဉာဏ်ထဲမှာတကယ်ရှုတဲ့အချိန်မှာတဲ့မှတ်ထားနော်အနာဂတ်ခန္ဓာမရှိပါမပေါ်သေးဘူးလေဒိဋ္ဌခန္ဓာမရှိပါပြန်မလာတော့ဘူးလို့ပြောတာနော်ပေါ်တဲ့သဘောတရားလေးပဲတဲ့ဥပဒနာပြင်းနေရှုမယ်ဆိုတော့ဥပဒနာဆိုတာဒီကဲအခေါ်အရှိလားတကယ်ရှုကိုရှုတာလားအခေါ်အရှိကိုပါဠိတော်ကြတော့ပညာခေါ်တာနော်ဒါမြင်ပညာဒီကုန်ဖဲခွာရမှာမှတ်မိတယ်နော်ခေါင်းမိအဲ့ဒီမှာဘုံလေး၃ဘိုင်းပဲရှိပါတယ်တဲ့အထည်ပညာပြီးတော့ဝစီပညာပြီးတော့ကာလပညာကျန်စုပါဦးလိုက်နိုင်လားပြန်ပေါ်လားပေါ်တယ်နော်ခေါင်းမိဒါမြင်ဘုံတို့တစ်ခါထပ်ပြီးနှွေးဦးမယ်အောင်တော်ရဲ့သဘောတရားလေးပဲတဲ့ဖះပေးတဲ့ဥမာစီတိတဲ့ပမာလို့တဲ့စီတိတဲ့ပမာလို့ပဲနော်မျက်စိပြီးတော့ပါလာမလဲနာနှာခေါင်းရှာကိုစိတ်ပေါင်းပြီငါးဓာတ်ကနေတဲ့မနောတကားပွင့်နေပေါ့နော်ဝေးလဲဝေးရယ်ဒီဆောက်တဲ့ရုပ်ကဲကလစီပမာဏအရေးတွေလည်းမထူအဲ့ဒါကိုသိတဲ့အခါမှာဒီပိုင်းတဲ့ကဲ့သို့လို့ပြောတယ်တဲ့ဘယ်လိုနားလည်ရမလဲလို့မြည်တဲ့အခါဘယ်လိုဥမာပေးခဲ့တာလို့စီတဲ့ပမာဏနော်ကောင်းပြီမင်္ဂလာခန္ဓာမှာဆိုရင်ဒီတဲ့စီးတွေရှိတယ်မလားဒီမျက်နှာပြင်ဘယ်နှခုရှိတာလို့နှစ်ဖက်အောင်မင်းတစ်ဖက်သားမျက်နှာပြင်ကိုတဲ့အချိုးတကာတုတ်လိုက်မယ်တဲ့တအောင်ကြားတဲ့ခါရင်းကောင်းတကောင်းလာနာတယ်တဲ့အဲ့အချိန်မှာတုတ်တဲ့ဘက်ကတီးပါတဲ့တီးတဲ့ခါမှာအတန်ပြီးတာနဲ့ရင်းကောင်းပြန်တာဒီတိုင်းနဲ့အဲ့လေနော်အဲ့ပမာလို့တဲ့မျက်စိနာနှကောင်းတရားကိုငါ့ द्वार မှာအောင်တိုက်လို့ခန္ဓာဖြစ်လို့တိလိုက်တယ်ဆိုရင်တဲ့ဒါမိလောင်တာပဲเนาะဖတ်တာစာလောင်တာเนาะတိရဲ့ဆိုရင်ကာလမချာမနောတကမှာသွားပြီးတော့ပွင့်သွားတာပဲအထာနီးဆိုရင်เนาะအနန္တရပစ္စယောเนาะအနန္တပစ္စည်းကာလမချာပေါ်လာပြန်ပေါ်လာမှတ်မိလားခေါင်းမိเนาะဒါပေမဲ့အဲ့ဒီသဘောတရားဟာတဲ့တစ္ဆာဖြစ်တော့ကြောင်းတဲ့ပရမတ္ထလည်းဖြစ်နေတော့ကြောင်းတကယ်ရှိတော့ကြောင်းဘယ်လိုတက်တာမျိုးအတွက်မှန်တက်တာဘောင်းတော့အတွက်ပေါ့နော်အမှန်ဖြစ်နေတယ်လို့မှတ်တာမပြောင်းလဲရအောင်ဒါတိစ္ဆာခေါ်တယ်တက်တာတိုင်းအတွက်မပြောင်းလဲတော့အမှန်တရားဖြစ်တော့ကြောင့်တိစ္ဆာလို့ခေါ်ရမယ်နည်းနည်းမလားဖះမှလည်းဒီတိုင်းဖြစ်နေတယ်ယဟန်တယ်မလားဒါမှမဟုတ်နတ်မြတ်ပဲတက်တာဖြစ်ဖြစ်အာရုံသွားတိုင်းမလို့ပေါ်တာခန္ဓာပေါင်းစုကိုပေါ်တာဒီမပြောင်းလဲဘူးနည်းနည်းပြီလားတက်တဲ့ချက်တခါဘလို့ပဲလောကပြောရင်လားပြောကြပါစေ။လောကဖြစ်ရင်လားဖြစ်ပါစေ။မပြောင်းလဲတဲ့အမှန်တရားတစ်ခါရှိသေးတယ်။ဒါကခုနဒုက္ခသစ္စာသိကြပြီနော်။ကောင်းပြီ။ထို့သောအာယုန်တွေကိုတဲ့ပြစ်ပေါ်တဲ့အခါမနောတကားထိပေါ်လာမှာနော်။အဲဒီမှတ်မြောပြန်ပြောပါဦးမယ်ကဲ။မျက်စိမှာပေါ်တဲ့ခန္ဓာကဘာလို့သိမှာလဲ။အသင်းသဘောလေးပဲသိမယ်။နားမှာပေါ်တဲ့ခန္ဓာကသံသဘောလေး။နှာခေါင်းပေါ်တဲ့ခန္ဓာကသဘောလေးပဲเนาะအကောင်ပါရလားအာယုံသဘောလေးเนาะခြံမှာပေါ်တဲ့ခန္ဓာကတရားတာသဘောလေးကိုယ်မှာပေါ်တဲ့ခန္ဓာကအတွေ့အထိသဘောလေးကဲရှုလဲဆိုရင်လှုပ်တာလေးပဲတည်မယ်ပူတာအေးတာတင်းတာယောတာဒါပဲတည်မှာเนาะဤသဘောလေးပဲရှိရเนาะကဲမနောတကမှာကာလမချာပေါ်တာပုံတရားအမူအရာလေးတည်တယ်ဟုတ်ပေါ့လားအဲ့ဒီသဘောတရားကတော့တတ်တော်တိုင်းအတွက်မှန်မနေဘူးလားမားကြမရှိဘူးအကုန်တူနေတယ်ကောင်းပြီเนาะအဲ့ဒါကိုနောက်စိတ်ဆိုတာလက်ခံဆုံးဖြတ်မှာနော်စိတ်မှာရှင်နေတဲ့စိတ္တိဆိုတာဘုရားဟုတ်လို့သိရတာဟုတ်အဲ့ဒါမောဟဆိုတဲ့အုပ်စုကြီးကလွမ်းမိုးပြီးတော့နေအမှောင်တက်ခေါ်တယ်အမှောင်တက်ရှိနေရင်ထိုးထိုးအမူအရာအရေးကိုကြည့်တဲ့အခါလက်ခံပြီးကြည့်တဲ့အခါမှာသဘောတက်တယ်လို့ပေါက်ထည့်မြင်မှာမလားအမြင်ဘူးမမြင်ရင်ဘာလို့ပေါ့အထည့်ထည့်မှာပေါ့နော်အဲ့ဒါလည်းအမှန်တရားတစ်ခုပဲတော့ပေါ့လားအမြင်မှားအဖြစ်သွားတူနေကြတာပဲနိမ့်ပြီနော် တတ်တော်ရင်တည်းအမြမသူနေတဲ့နာပဲအကုန်ဒီတိုင်းတစ်သက်သက်သွားတူနေကြတယ်။ဒီအဝိဇ္ဇာအမှောင်တိုက်ရှိတဲ့တတ်တော်တိုင်းဟာပေါ်တဲ့အာယုံတွေအကောင့်ထင်တာဟာဖြစ်အထက်ထင်တာဖြစ်တူနေတဲ့နာပဲ။ဒါလည်းသစ္စာတစ်ခုပဲ။နားမောက်လား။ထင်ထင်ငါသူတို့ရောမထင်ကြဘူးလား။ဟောဒါလည်းလောကလုံးတော့မှန်နေတဲ့နာပဲ။ဒါမှလည်းသူကသူငါထင်တဲ့နတ်တွေပိတ်တာအကုန်လုံးကငါလို့ထင်မနေဘူးလား။တူနေတဲ့နာပဲ။ငါထင်ရင်မာနနော်။ထင်လို့မြင်မာတာကဒိဋ္ဌိနော်။ပြင်းတခါငါးဆရာတော့ငါ့အတွေ့ငါနဲ့ပတ်ဝန်းကျင်အတွက်ကပေါ်မလာဘူးလားပေါ်တော့အဲ့ဒါတွေအတွက်ကိုမလုပ်မယ်လို့စီမံကိန်းမချရဘူးလားဒီမဆက်ကြဘူးလားဆက်ပြီးစီမံကိန်းချတာလေတူနေပြန်တာပဲနောက်ပေါက်လားကောင်းပြီအဲ့မြင်နံပါတ်3ကိုပြန်ကြည့်တော့အာယုန်တွေကိုဆက်တာကတဏှာဖြစ်နေတာဘုရားပြောတဲ့စကားကတဏှာလို့ခေါ်တယ်အာယုန်ဆက်တာဘယ်ခေါ်မလို့တဏှာနော်ပြင်းဖြင့်ငါတို့လိုထင်ထားပြီးတဲ့အပြင်ဆက်တဲ့အပြင်မှာဒီမင်းကြီးချတာဖြစ်ချင်တဲ့ပုံစံမျိုးဒီလိုဖြစ်အောင်လုပ်မယ်လို့သုံးပြီးချပြီးဒီမင်းကြီးနဲ့ကတ်ထားတာကဘာခေါ်ကြမလဲဥပါဒာဟောပေါ်ရလားဆိုးဆိုးလန်းလန်းကြံပြီးသုံးဖြတ်တဲ့ပုံစံလိုပြောတာနော်အဲ့တော့ဟာတော့ဘာလာမလဲကာမဘဝတဲ့အဲ့နေရာမှာဒီသုံးခုကလည်းပဲတဲ့တတ်တော်လည်းအတွက်မမှားတော့ဖြစ်စင်မယ်တဲ့အဖောက်ပြန်လည်းဖြစ်စင်မယ်ဒါကြောင့်မလို့တစ္ဆာတစ်ခုပြထားတယ်နော်ตุจาระปฏิสันสรแล้วทุกข์ตมุริยะติสสาเนี่ยขันธ์5บาเสียมีไม่ไหนอ๋อแท้กันแท้กันผิดปอดีเนี่ยอาจารย์ผิดดีเนี่ยแต่ตัดตัวแล้วอารมณ์แต่หมั่นนี่เนี่ยเตียะทุกข์เนี่ยเลยมั้ยล่ะเออเอาปอยาปงตระบลูเปียงๆเนาะภิมายีหนูไปเปียวๆอย่างตวนๆเนี่ยภิมายีผิดนี่ไปซิณัจจีผิดนี่ไปซิสัจจามีผิดไปซิอุสิปโจจีนี่ผิดนี่ไปซิอูဟုတ်ပါလားဘယင်မင်းနေဖြစ်နေပါစေဦးနော်ဘုံကြီးတို့ခေါ်ခေါ်လူပဲခေါ်ခေါ်တက်တော်မျိုးကဘုလိုပုံစံခေါ်ခေါ်တဲ့ဒီပြည့်စင်ကတော့မဖောက်ပြန်ဒီတိုင်းရှိနေတယ်အမှန်ဖြစ်နေလို့ဒါတစ္ဆာခေါ်တာအဲ့တော့ကလဖြစ်နေတာဖြစ်ပါစေနော်ဒီနိယမကတော့မပြောင်းလဲသောကြောင့်ဒီတစ္ဆာတစ်ခုပဲလို့မှတ်ပါနည်းနည်းမှပြောင်းလဲမှာမဟုတ်ဘူးနော်ဒီတိုင်းရှိနေမှာပဲတဲ့ကောင်းပြီဒီနိယမဘုရားအထုသဖြင့်နံပါတ်3ကမှာကမ္မဘဝစိတ်ဝင်စားစရာအကောင်းဆုံးပဲတကယ်မနော်အေးကမ္မဝဏ္ဏဇာတိဆိုတာဒီအစက်ကအတေဇခေါ်မလားအရှင်ဇခေါ်မလားအတေဇဖြစ်နေတယ်နော်ဘုရားဇာတိနေရာမှာပရိသန်တွေဘယ်နှမျိုးရှိတာလို့၄မျိုးဖြစ်နေတယ်မှတ်မိလားဆိုကြည့်အောင်ဥမာမိတယ်ပရိသန်တွေတိုင်းမှာမိတယ်ပရိသန်တွေအနှိမာမိတယ်ပရိသန်တွေဥပတ္တိပရိသန်တွေအကုန်ပေါ်တယ်နော်ပုံပေါ်ရလားပုံစံလေးချထားတာပေါ်တယ်နော်အမေမတိခင်မကဲကွာတဲ့ကမ္မဘဝအစ်စ်မှာရမှန်နော်ညှက်ပြက်လာအောင်ကြမ်းတမ်းပြီးတော့ပွဲစည်းပုံပြောင်းနေဘုရားဇာတိဟာညှက်ဇာတိကိန်းနေဖြစ်မယ်ဒီညာလေးပဲဘုလိုပြုဆိုင်ရမှာနော်သူတရားတည်ထားရမှာမတိခင်ကာလမှာပဲကမ္မဘဝအစ်စ်မှာကိုယ့်ရဲ့ဖွဲ့စည်းပုံကမွေပြက်လာအောင်ကြမ်းတမ်းပြီးတော့အတိုက်တခုခေါ်တာနော်ဝင်နေတူသွားပြီဆိုရင်ဘုရားကျင်းဒီပဲဒီဘက်ကိုသွားမှာမူဇာတိပဲတက်ဒီကသွားမှာသဘောလားတရားမှန်နော်ဇာတိပရိတန်နေဆိုတာဒီဟိုဘက်ကိုအတိရက်ကိုအဓိကမယူပါဘူးတဲ့ဒီဘက်ကဇာတိကိုယူပါမှာတရားမှန်နော်ဘဝလို့သုံးထားတာဒီမှာကဒီပါဠိတော်ဝေမှာကတော့ဥပါဒနာပစ္စယဘဝလို့ပြောတာဘဝပြောင်းတာဘဝဖြစ်သွားတာဘဝသာဖြစ်ချင်းပေါ့ဘဝရဲ့တဘောတရားနဲ့ဆိုင်နေပါဠိတလုံးကိုဆရာကြီးညာလည်းပဲသူညံမိသလိုအ내ပြန်ပေးနေရတာနော်အဲ့ဒါအ내ပြန်တဲ့နေရာမှာဖရာရဲ့ဟောလို့ရင်ရောက်အောင်ဒီပြန်နေရကျူသားပြန်ရတာဒါကြောင့်ဒီမှာကမ္မဘောလို့သူသုံးထားတာလေးကအမတန်နဲ့ဆိုင်နေဥပါဒံပြီးရင်ဖြစ်တဲ့ကမ္မဘောဟာမတန်နားလျက်ခက်တယ်ဒါကိုနားလည်လို့ရှိရင်ယောဂီတွေဟာဖြစ်ရင်မှားစရာကြောင့်မရှိတော့ဘူးတရားမှန်နော်ကမ္မဝါစာအမှန်တန်ဆိုင်တဲ့သဘောရှိတယ်နော်ဘဝပြောင်းတာဘဝပြောင်းတာအမှန်နော်ဥပါဒံပြီးတာလည်းဘဝပြောင်းတော့တာပဲတောင်ဆရာဖခင်ရဆုံးမှာဘူးလေခင်ဗျားတို့ဥပါဒံနေရာလေးမှာမိအောင်ရှိရင်တောင်ငုံတဲ့ဘဝပြောင်းတာကိုပြုတ်သေးတယ်တဲ့ဒီမှာမိအောင်ရှိရင်ရနိုင်သေးတယ်တောင်ပြောသေးတာအဲ့ကုတ္တန်နဲ့မှာဥပါဒံအစဉ်ဘယ်တိုင်းတာဆိုတော့သိဖို့လိုအပ်တာအဲ့ဘဝပြောင်းတဲ့အစဉ်ကိုလည်းသိဖို့လိုအပ်တာအဲ့ဒါလေးကိုဘုရားခံစားတတ်မှရမှာရမယ်နော်ဒါရီကမြဲတဲ့အရာတွေမှုတ်ဘူးလို့မှတ်ထားလိုက်ပါဦးမြဲတဲ့အရာတွေမှုတ်ဘူးနော်ထင်ရစင်းစား ပေါ်တဲ့အာယုံအမူအရာအရေးတရားသိလိုက်တာကခန္ဓာဖြစ်တယ်။မျက်စိဒီမျက်စိမှာအသိတည်တာလည်းပါလေခန္ဓာ။နံပါတ်2ကွတ်နော်။အတန်တည်တာလည်းခန္ဓာ။အနံ့တည်တာလည်းအရတာတည်တာလည်းအတွေ့အထိတည်တာလည်းကပုံတရားပေါ်တာလည်းခန္ဓာပဲမလား။အဲ့ပုံတရားကိုတဏှာခေါ်တာမဟုတ်ဘူး။အဲ့ပုံတရားကိုဥပါဒါခေါ်တာမဟုတ်ဘူး။ပုံတရားအရေးကိုခေါ်တာမဟုတ်ဘူး။ပုံစံအရေးကိုပဲဥပါဒဏ်နဲ့တမတ်ဘွားခေါ်တာမဟုတ်ဘူး။ဘာပေါ့လား။အဲ့ပုံစံပေါ်မှာအဲ့ကကျက်စားနေတဲ့ဖြစ်ပေါ်တဲ့အထင်မှားအမြင်မှားတွေနဲ့ရှင်ပြီးတော့မှဘုရားသတ်မှတ်ထားတာ။သိပြရတော့သိကဲ့အစာပေါ့နော်။သိကဲ့အာယုံကသိကဲ့အစာခေါ်တယ်။ဘာပေါ့လား။ငါးဒွါရတိုက်ဟင်နာတိုက်လိုက်တော့မနောတကတော့ပွင့်တာ။ကာလမချားဆိုတော့အရှိငါးဒွါရကိုထက်စင်းနဲ့မပြောတော့ဘူး။ကာလမချားစကားကြောင့်မလို့ငါးဒွါရကိုစင်းနဲ့မထည့်နဲ့တကယ်လို့တမစင်ငါးထွာတာကိုထက်မစင်သားနဲ့တော့နော်ကာလမချားတာချက်ချင်းလို့ဖြစ်နေတာတကယ်လည်းမဟုတ်ဘူးနော်ရှင်းနေတော့ရှင်းနေတော့ပဲငါးထွာတာတိုက်တာကိုတိုက်ကြဆိုရင်မနောပေါ်ပြီးသားဖြစ်တော့ကြမှုလို့ရှင်းငါးထွာတာကိုသိစင်းနဲ့မထင်နဲ့တော့မနောအဓိကတော့ပေါ့လားမြောင်းမြောင်းဝါကြောင်းကျော်တော့ဖျားကြီးဆိုဆုံးမှာဘူးလေတဲ့အေးกว่าတဲ့ကံထဲမှာမနောကကြောက်ချာကောင်းဆုံးတဲ့ဒီဘက်ကိုရောက်သွားတာ哦တော့ပေါ့လားကာယကံစာလည်းနဲ့ချင်းနဲ့လုံးဝမှာกว่าတယ်။ဝိညာဉ်ဆိုတဲ့ပါးစပ်နဲ့ပြောမှာတဲ့။မနောကလက်လဲမရှိချီလဲမရှိနဲ့တော်ကြောက်ကြကောင်းတာဒီလိုပြောတယ်တော့။မနောကအဆိုးဆုံးနော်။အဲ့တော့မနောကနေရာမှာကလည်းပဲဒီမျက်စိလေတာလေးစဉ်းစားနော်။ပေါ်တဲ့ပုံစံအမူအရာအရေးကလေးတွေကိုခေါ်တာမှုဘူး။မပေါ်လား။ပုံစံအမူအရာလေးတွေတိနေတာလေးတွေကခန္ဓာဖြစ်နေတာခန္ဓာဖြစ်နေတာ။နည်းနေပြီနော်။ခန္ဓာမီးလေးလောင်နေခေါ်တယ်။အဲ့ဒါကိုစိတ်ကအာရုံဖြစ်နေကြက်စားလို့ပေါ်နေတာနော်စိတ်ကြက်စားဆိုစိတ်ကညှက်လိုက်တဲ့အာရုံဆွဲလိုက်တဲ့ခန္ဓာဖြစ်နေတာတိတိနေတာပေါ့ပုံစံလေးတိတိနေတာခန္ဓာမိကောင်းတာဟုတ်ပါလားအဲ့ဒါကိုစိတ်ကအဲ့တိတိပြီးကြက်စားတဲ့နေရာမှာအတွင်းသားမမြင်နိုင်တဲ့အရာကြက်စားတဲ့အခါမှာဘလို့မှမြင်လို့မရတဲ့အရာတဲ့ဘောတွေပြောင်းလဲသွားတာအဲ့အာရုံလေးတွေကိုအထင်မှားအမြင်မှားနဲ့အထင်မှားနေတာကိုဒိဋ္ဌိခေါ်တာထင်မှားပြီးတော့ငါသူထင်တာလဲဒိဋ္ဌိပဲပြီးရင်အဲ့ဒါအာယုံဆက်ပြီးတော့သူပုံပေါ်ဆက်ပြီးတော့ပေးတာတဏှာခေါ်တာပုံနေထက်ထက်ပေါ်လာအောင်အားဆိုင်ပြီးဆက်တဲ့သဘောတရားဖွဲ့တဲ့သဘောတရားတဏှာခေါ်တာမြင်ရတာမဟုတ်ဘူးမနှောမှလည်းပုံပေါ်တာမဟုတ်ဘူးသူကနားပေါက်လားစဉ်းစားနော်စဉ်းစားတခြားစဉ်းစားပြီးရင်အဲ့ပုံကြီးကလေးတည်းမှာတခါဘလို့ပုံစံဖြစ်အောင်လုပ်မယ်လို့တခါထပ်ပုံပေါ်ပြီးတော့မှမေးချပြီးအားဆိုင်တဲ့သဘောတရားထက်ဖြစ်လာတယ်။ဖွဲ့တဲ့သဘောပဲ။အားဆိုင်ဖွဲ့ကြည့်တဲ့သဘောတရားပဲ။အဲ့ဒါဥပါဒဏ်။အားဆိုင်ဖွဲ့ကြည့်နေရင်လည်းကိုယ်မှရှိတဲ့ဓာတ်ရိုက်တစ်ခုကအကုန်အရှိန်ဟုံးတော့ပြောင်းလဲပြီးတော့ဘဝပုံရိပ်ခေါ်တာပေါ့။နားလည်ပြောရင်ပြောင်းလဲသွားတော့မှဒီကဓမ္မဘဝခေါ်တာ။သူကမြင်ရတာမဟုတ်ဘူးဗျာ။ဘာမှမဟုတ်လား။သူလည်းပရမတ္ထသဘောတစ်ခုပဲမှတ်တာနော်။အဲ့တော့ပရမတ္ထသဘောတရားဆိုတာကမမြင်ရတော့ကောင်းပြီ။ကဲသင်္ကန်းနော်မမြင်ရတော့ပါဓမ္မသဘောမမြင်ရတဲ့သဘောတရားကိုဘုရားကဘာလဲသိရမလဲမေးရင်တဲ့အမှပြန်စာငန္တာလို့ပဲပေါ့ငန်နဲ့ရတာဟာဘုရားပြလို့ရပါမလားခိုင်းလို့ရပါမလားမြင်ရလားဘာလဲသိရမှာတော့ခံစားမှုနဲ့သိရမှာနားလည်ပြီလားဒါမြင်တဏှာဥပါဒံကံဆိုသဘောတရားအဆင့်ကိုရောက်နေမရောက်နေဆိုတာကိုဘုရားကခံစားမှုနဲ့ပဲဖွဲကြရမှာနားလည်ပြီလားတော့တရားရုပ်ကြီးတရားဟာတရားရှုတော်မယ်ဆိုရင်နံပါတ်1ကိုတန်းရှုရမှာလားသို့မဟုတ်ဒီဘက်ကရောက်နေတဲ့နေသားကိုရှုရမှာလားစဉ်းစားကြတရားရဲ့တရားရှုတော်မယ်ဆိုလို့ရှိရင်ပထမမရှုလက်စားဖြစ်နေရမှာလားလို့မရှုလက်ဆိုဘယ်ရောက်နေမှာတော့မတည်နဲ့မတည်ကမ္မဘာဖြစ်နေမှာလားဘဝပြောင်းနေတယ်လေအဲ့ဒါစရတရားကျင့်နေမှာဆိုရင်ဘဝပြောင်းတာကိုခံစားနိုင်ရမယ်လေတော့ပေါ့လားဘဝပြောင်းတာကိုတန်းသိရမှာမသိလို့ရှိရင်တရားရှိသူမသိရဘူးလေ။နားလည်ပြီလား။ဒါမြင်လက်ရှိမျက်စိမိတဲ့တန်နဲ့ဘလို့ဘဝပုံကြီးဖြစ်နေတယ်လဲဆိုတာမခံစားတတ်လို့ရပါမလား။အဲ့အရာကြီးကြီးဆုံးပဲ။အချိန်တိုင်းလို့ကြည့်လိုက်တာနဲ့ခံစားကြည့်လိုက်တာနဲ့ဟိုဘဝပုံကြီးဘလောက်အတိုင်းတိုင်းဖြစ်သွားပြီလဲလို့ဒီလိုခံစားတတ်ရမယ်။ဟုတ်ပေါ့လား။ငါဒီအပင်လေးပါဘဝပုံကြီးလား။အမှအထက်ဆန်နေတဲ့ဘဝပုံကြီးလား။အောက်လားထက်လားပေါ့နော်။ဘဝပုံကြီးကိုခံစားတတ်ရမယ်ဗျာ။သဘောလား။အဲ့လိုမခံစားတတ်ဘဲနဲ့တရားဝိရအစစ်တက်ပါမလား။ကြောက်ကြောက်ပါမလား။ ဘုမကြောက်ဘူးရှက်ကောရှက်ပါမလားဒီကအရေးကြီးဆုံးအချက်ပဲအချက်ကြောင့်တရားဟာအကုသိုလ်တွေမှာသူကခေါင်းဆောင်နေပဲလေမောဟအိုက်ဒီကအနတ္တပါဥဒိစ္စာကြားဘူးတယ်နော်အကုသိုလ်တွေသိ၄ခုဟာဖြင့်သာခေါင်းဆောင်အကုသိုလ်တိုင်းမှာခေါင်းဆောင်ပဲသူကအဲ့တော့အချက်ကြောင့်မရှိဘူးပေါ့သဘောရလားကိုယ့်ရဲ့တဏ္ဍဘဝပုံရင်းကဘာလို့ဘာတွေဖြစ်နေလဲဆိုတာမသိတဲ့ပုဂ္ဂိုလ်ကအချက်ကြောင့်ရှိမှာမဟုတ်ဘူးရှက်လည်းမရှက်ဘူးကြောက်လည်းမကြောက်ဘူးသာပြီမှာပါလောက်ခါနော်တကြမှတ်အဝိဇ္ဇာအုပ်လိုက်တယ်ဆိုရင် तू လွှမ်းမိုးလိုက်တယ်ဆိုရင်တဲ့အချက်ချက်တရားလည်းမလာတော့ဘူးဒါဆိုရင်မဟုတ်တဲ့အကုသိုလ်စရတဲ့အကုရှင်လို့ရသွားပြီနားလည်မလားညံ့မယ်နော်အမှောင်ဖုံးလိုက်တယ်နဲ့လက်ရှိဖြစ်ပေါ်နေတဲ့ဘဝပုံရိပ်နေသားဘူးမသိတော့ဘူးမသိရင်ကြောက်လည်းမကြောက်ဘူးရှက်လည်းမရှက်ဘူးကိုယ့်ရဲ့အတိုင်းတာဟာခွေးဖြစ်လောက်အောင်ထိကံမဘဝပါဒီအချက်မှာခွေးဖြစ်လောက်အောင်ထိကြမ်းတမ်းနေတယ်ခွေးဘဝဖြစ်နေတယ်ဆိုတာဘူးငြင်းငြင်းနဲ့ငြင်းနဲ့နော်ခံစားပြီးသိရမယ်ပိုင်းခြားတတ်ရမယ်သိရင်ရှက်လဲရှက်မယ်ကြောက်လဲကြောက်မယ်သဘောပေါက်လားဥပါဒံကံနေရာမှာဉာဏ်မျက်စိမိပြီးခံစားကြိုက်တော့ဟိုနွားလို့ဖြစ်နေပါလားလို့ဘဘပေါ်ရင်ကိုခံစားတတ်လို့ရှိရင်တကယ်ရှက်တကယ်ကြောက်လိမ့်မယ်အဲဒါမြောက်လို့ဖြစ်နေပါလားတိစ္ဆာန်ပုံလေးပေါ့နော်အစအစပိတ်တာလို့ဖြစ်နေပါလားမိမိတဏ္ဍာန်ပြောင်းလဲတဲ့ဓာတ်ရိုက်ကူခေါ်ဓာတ်ဘဝပေါ်ရဲ့အပြောင်းအလဲကိုခံစားတတ်လို့ရှိရင်အဲ့ပုဂ္ဂိုလ်ဒီအဆက်ကြောက်ရှိပြီနားလည်မလားအေးကြီးတယ်နော်အဆက်ကြောက်လေးကြီးတယ်နော်အဆက်ကြောက်အမကြီးပဲနဲ့တဏ္ဍာမလွတ်နိုင်ဘူးသဘောပေါက်လားဒါမလို့လောကပါလားတရားနှစ်ပါးလို့ဘုရားရှင်အမိန့်ရှိတာပေါ့ဒါရယ်လို့လောကပါလားတရားနှစ်ပါးတော့အေးကြီးတယ်နော်ဒါမြင်မဟုတ်ဆရာဘုရားကြီးကိုနည်းနည်းနမူနာပြန်ယူပါအောင်နော်ကျန်ဖျားကြီးကဒေါသဆိုလည်းတိမ်ပြီးပြီဒါကလည်းတိမ်ပြီးပါပြီနော်နောက်ဆုံးဘိက္ခုနောက်ဆုံးနှစ်မှာခဏောင်ချက်မဲ့နှစ်မှာအဲ့ကမှာပိုင်းကြဘောရသိကိုဆက်ကပ်ဖို့ဆိုတော့ကျန်ဖျားကြီးလက်ခံတယ်နော်အဲ့မိထားနဲ့လာပြီးတော့ရောင်ဆိုင်တော့ဦးသားမောင်ကြီးကလည်းအမနာကြည်ယူတဲ့ပုဂ္ဂိုလ်ကြီးဆိုတော့အဲ့ခေတ်ကနောက်ဆုံးပေါ်ကာရတိဝယ်ထားလိုက်ကျန်ဖျားကြီးကိုပူဇော်ခြင်းလို့မိထားဘူးတော်ရနေပြီးတော့တောက်လျှောက်ဒါတော့ဆရာကြီးတော့ပြီးလူထားမလို့ပေါ့နော်ဘယ်သူမှမသိရဘူး။အဲမိသားအချင်းလို့ရှိရင်လည်းပဲမိကြီးမထီအောင်ဆိုပြီးတော့အဲစိတ်ခုံကလူသမားလေးကိုတပည့်တွေအပြီးပေးထားတယ်တဲ့။အဲတပည့်တွေတန်းစီပြီးကိုယ်ရင်တပည့်လေးခင်းညပေါ့။ကားထီအောင်လို့ခင်းထားတယ်။တမိုးကြီးတပည့်ကြီးတွေပေါ့ခေတ္တသူခင်တဲ့သူပေါ့နော်။အဲစိတ်ရောက်လာတော့ကြိုကြရတယ်။မိကြီးမကြရဘူးပေါ့။အဲကားဝကျတော့လည်းအကားတည်းယူခိုင်းပြရတယ်ပြင်ပြီးတော့အဲတရားကြီးတင်းတုံခိုင်းနေပေါ့နော်။အဲကားဝင်ပြီးမောင်းတော့မယ်ကျန်တော့ဆရာကြီးကမောင်းတော့အစမောင်းတော့ဆရာကြီးကမြင်နေပုံကြည့်အောင်နော်အမေရှိဘူးကဟဲ့တန်းမောင်ရဲ့တဲ့ငါရဲ့အတုပါကြီးနဲ့အဲငါရဲ့မတားကြီးနဲ့မင်းရဲ့အတုပါကြီးနဲ့လိုက်ပါတယ်ကွာလို့ပြောတယ်တပည့်ရဲ့ဆုံးမနေတာဘယ်လိုဆုံးလဲဆိုတော့မတားကြီးထမ်းပြီးလေပြနေလိုက်ရှက်ဖို့ကောင်းလိုက်တာလို့ဒီလိုခဏခဏပြောတယ်တအားရှက်တာဒါတင်စားပြီးတက်တက်လုတ်ကြံပြောတာကတကယ်ရှက်လို့တကယ်ပြောတာနော်ဒီကိုကြီးကိုတဲ့မတည့်မတည့်ရုံဝဲမှာတာကြီးဖြစ်နေတယ်တဲ့အဲ့ဒါကြီးကိုလေပြနေသူဖြစ်နေတယ်လို့ရှက်ဖို့ကောင်းလိုက်တာတဲ့ဒါအားရှက်တာဒါမျိုးကြီးတွေမရအောင်ဘယ်တော့မှဒီလိုပွားကြီးတွေမလာအောင်ဂျမမတာဆိုလည်းဂျမကိုလိုကြီးနဲ့တရားရယ်ပူဆိုးတာပေါ့ဒီလိုပြောတာနတ်ဖြစ်လဲနတ်မတာကြီးဆိုဘယ်ဆိုးဆုမဆိုးဒီလိုပြောတာအဲ့တော့ဘလို့ဘွားပုံကြီးပေါ်လာပေါ်လာမတာကြီးလို့မြင်နေတာဆိုတော့ဘွားပုံကြီးဖြစ်တာနော်စဉ်းစားသိစ္ဆာန်ဘွားပုံကြီးကိုမဆိုးထားနဲ့နတ်ပုံကြီးပေါ်လာတော့နတ်မတာဖြစ်မှာမြမပုံကြီးတော့မြမမတာဖြစ်မှာလို့ဒီလိုမြင်ထားပြီးတော့ရှက်ကိုရှက်နေတဲ့ဆရာတော်ကြီးဟုတ်ပါ့လားရှက်တော့ဘယ်ဘွားမှလည်းတကယ်မလို့ခြင်းတာအမှန်တရှိမိမိတဏ္ဍာမှလည်းပဲဒီကိုလုံးကြီးကိုလုံးလုံးကိုကိုသူမချစ်တော့တာမလို့ခြင်းတော့လားရှက်နေတာဟုတ်ပါ့လားအဲ့အမြင်တန်သောကြောင့်မလို့လည်းပဲဒီဘက်ကတဏှာဥပါဒံကံစားလောက်ကမလာတော့တာသဘောပြီလားနဲ့လေနော်။ဒါမြင်ကိုလိုကိုဖြစ်ရလိမ့်မယ်။ဟိုတို့တွေရာရှိတရားတို့ကဘာလို့သလဲစဉ်းစားရမှာ။အရှက်နဲ့အကြောက်လုံးမနေဘူးလား။အခုလောဆယ်ကကိုကိုလိုကြီးနဲ့ကိုနေရတာဟုတ်။ရှက်တော့ရှက်မိလား။ရှက်ပါဘူး။ရောက်တော့ကြောက်လာဆိုတာကြောက်ပါဘူး။အရှက်ကြောက်လို့သိရမလို့ဒါမှသိမသိဘူးနော်။တော့ပေါ့လား။မန်တက်တာပဲငါတရားကဘလို့ရထားတာ။ဒီအတုပါကြီးနဲ့ငါနဲ့ရောပြီးတော့တရားကရတယ်ပြောလိုက်ဒီတရားစီဘာမဆိုင်ဘူးနော်ပေါ့လား။အဲ့တော့ ငါကြီးကဘလို့တရားရမှာလဲစဉ်းစားကြည့်နော်ဓမ္မသဘောတရားဆိုတာအမှတ်တာဒီနည်းမှာအမှန်တရားတွေပေါက်ထင်းမြင်တာကငါမြင်တာမဟုတ်တာညာမြင်တာလေညာနဲ့ငါလည်းရောလိုက်သေးတာရောပြီးငါကပဲတရားရထားတာဆိုပြီးဥပ္ပဒေါင်းရှုပ်ရခတ်နေသေးတယ်တရားချင်းနေဆိုးနေကြတာနော်အဲ့တော့မချက်တဲ့အပြင်မှာသူကမန္တတနဲ့တည်တာဟုတ်သဘောရလားတရားမှတ်ပါဒါမြင်ဖုန်းတို့လူတာပေါ်နေပြီနော်မိမိတဏ္ဍာမှညာနဲ့ကစားကြည့်လိုက်တော့ကြည့်လိုက်တော့ပါဘဝပုံရင်ဆိုတာရှိမနေဘူးလားရှိတယ်เนาะကဲဓမ္မရိုးမဟုတ်ဘူးဗျာသူကခံစားပြီးမှသိရမှာเนาะဥပမာဖြင့်အိမ်ကြောင်းတွေးလိုက်တယ်ကဲတွေးနေဘုံမိခင်တာတွေကတရားမှတ်လို့ရပါပြီအာရုံဆက်ပြီးကဲအိမ်ပုံဖော်လိုက်တယ်ပေါ်ကစားတော့ခန္ဓာ၅ပါးပဲเนาะအဲနောက်စိတ်မှာဝိဇ္ဇာဖွဲ့တဲ့ဟာတဏှာဥပါဒံကံလက်ရှင်တဲ့ခန္ဓာဖြစ်သွားပြီဟုတ်ပါလားသူ့လက်ချက်နဲ့ဆက်ပြီးတော့ပါတယ်မိခန္ဓာဖြစ်သွားပြီเนาะဟောပေါ့လေတွေးလက်စဆိုတာဒီတဏှာဥပါဒံကံဆိုတဲ့လက်ချက်နဲ့သူ့လမ်းကြောင်းပေါ်မှာပြီးဆက်ပြီးလောင်နေတာเนาะဟောပေါ့လားပြန်ပြောမယ်ပြန်မယ်ခန္ဓာ၅ပါးတော့ခန္ဓာ၅ပါးပဲเนาะဒီခန္ဓာ၅ပါးမိရပွင့်ပြောက်ဖို့လာတာနောက်ဆက်တွေးပြီးတော့နေလက်စကြတော့ပါတဏှာဥပါဒံကံနဲ့ရှင်တဲ့ခန္ဓာဖြစ်နေတယ်ဟောပေါ့လားဒီသုံးနဲ့ရှင်ပြီးဆက်လောင်တဲ့ခန္ဓာမျိုးဖြစ်နေတယ်အဲ့တွေးလက်စာကိုပြန်ပြောမယ်ခင်အိမ်ကြောင်တွေးမယ်ဆိုအိမ်ပုံတွေဆက်တွေးနေတယ်ရှင်ရောတိမိတွေးနေတယ်အဲ့တာကြောင်တိမိကြောင်ပူကြတွေကိုတွေးနေပူလဲပူလဲတွေးလဲတွေးနေတယ်ဟုတ်ပေါ့လားအတက်ချီတွေပြင်းပြီးဆက်တွေးနေတာပဲဟုတ်ပေါ့လားအဲ့တွေးလက်စာခန္ဓာမီးဒီဘာနဲ့ရှင်လဲဆိုရင်တဏှာဥပါဒံခံနေရှင်နေတယ်ဟုတ်ပေါ့လားသူ့နယ်မှာရောက်ပြီးတော့လောင်နေတာမီးချိန်ပြင်းနေတယ်ခေါ်တာပေါ့ဟုတ်ပါလားအဲ့လိုခွဲရမယ်နော်နားလည်လားဒီနေ့မြင်တွေးလက်ဆံမှာကအမှန်တန်ပူလောင်ပြီးတော့တွေးနေမယ်စဉ်းစားကဲตาကြောင့်တင်းကြောင့်စီးွားကြောင့်နေပူစရာတွေကိုတွေးနေမယ်တွေးတိုင်းလည်းပူမလာဘူးလားအတက်ရှင်တွေလည်းပြင်းပြီးတော့လောင်လည်းလောင်မနေဘူးလားအထက်တွင်ထပ်မလောင်ဘူးလားအဖြစ်ပေါ်နေပြီဟုတ်ပါလားဒီမီးပဲလေအဲ့ဒီမီးကိုပဲထက်ထက်ပြီးတော့တွေးလေထက်လောင်လေလောင်မှန်းဒီဆက်တွေးလေပဲမှတ်ပါလားအဲ့တော့အတွင်းသားမှာလောင်ပြီးအချိန်ပြင်းတာဒီတက်တည်းနည်းလိုက်ပြီလားအချိန်ပြင်းတာကမ္မဘဝအချိန်ကနော်လောင်နေတာအချိန်ပြင်းတာနော်ဆက်ဆက်ပြီးတော့လောင်အောင်သွန်းသွားပြီးနေပါတော့တဏ္ဏနဲ့ဥပါဒာဒီကဘဝပြောင်းတာဒီမှာပြောင်းနေတာအဲ့တော့ညည်တွေထွဲပြီးတော့နေရာလည်းပဲဆက်တွေးအောင်ဆက်တွေးတယ်မှတ်ပါလားသုံးရချောင်းနဲ့ဆက်ပြေးတယ်မီးကိုဆက်ဆက်ပြေးတယ်ဒီကခုကဆက်ပြေးတာနော်ဒီမှာပါလေဘဝပြောင်းနေတာဟုတ်ပါရဲ့လားရှင်းမှန်နော်ဘဝပြောင်းတော့အောင်အရှင်ဟုန်ကြီးဖောက်ပြန်နေတယ်ဗျာဘဝပြောင်းလာမှပါလေအရှင်ဟုန်ကြီးဖောက်ပြန်နေတာအရှင်ဟုန်များနေတာနော်အဲ့အရှင်ဟုန်ကြီးပြင်းနေကြနေထက်ထက်ပြီးတော့ပါအားဖြည့်လောင်တွန်းအပ်ပေးနေတာပါလို့တဏ္ဏနဲ့ဥပါဒ်ဒီကဘဝပုံကြီးကတော့သူ့ကြောင့်ပြောင်းလဲသွားတာဟုတ်ပေါ့လားတခါတည်းရန်တဏှာနဲ့ဥပါဒံနေရာမှာအေးတယ်ပဲလှည့်ပြီးဆက်ပြေးလိုက်တယ်နဲ့တခါဘုံရိတ်ကတခါပြန်ငိမ့်သွားကြအောင်မိတော့နာရောက်ပြီအတင်ပြောင်းသွားပြန်ရောပြန်ပြောမယ်နော်မတမီတည်တယ်တားတည်တယ်သုံးမဟုတ်ရှင်လဲကွဲတယ်ပေါ့နော်ဆိုရင်ကမျက်စီရမြင်တယ်ကထိုင်သွားတဲ့နေရာလေးတွေအိပ်သွားတဲ့နေရာလေးတွေလက်ရခြေလေးတွေမြင်ပြီးခေါင်းအုံးလေးမြင်မယ်တပ်ပုံလေးမြင်မယ်ကမြင်တာကတော့မျိုးလုံးထဲကိုအကောင်ထဲဝင်မှမလားကဲမနောပေါ်လာအကောင့်ထဲပါရလားပါဘူးနော်ဒါမလို့အဝိဇ္ဇာတဏဒီမှာဥဆောင်လိုက်တော့ဒီဘက်တမက်3ခုသွားပြီနော်ကဲအကောင့်လုတ်ပလိုက်ပြီတတ်ပေါ့လားဓာတ်ပုံကအကောင့်ဟုတ်ပါမလားကဲအဲ့ဒါအကောင့်လုတ်ပလိုက်တယ်ပြီးတော့ဒီကနေရာထိုင်ရင်းလေးကတူတူနေတဲ့ဥစ္စာကိုအပွားထပ်ပြီးပုံဖော်ပြီးထပ်ဖြစ်လိုက်တယ်မတူတာရှိရင်ဆိုဖြစ်လိုက်တယ်ကဲအကောင့်လုတ်ပလိုက်ပြန်ပြီအဲ့တဲ့နေရာဆိုတူတာရှိရင်ဆိုခါဖော်လိုက်ပြန်ပြီဆိုနေရာလေးကိုပွက်လိုက်ဖြည့်ပြီးတော့ပေါင်းပေါင်းပေးတာဘယ်သူတစ်ချက်တုန်းတဏှာလည်းချက်တဏှာဆိုရင်မတပြိုင်နဲ့ပါလေပါတော့တဏှာရဲ့မာနရဲ့ဒိဋ္ဌိအတပေါင်းနဲ့တော့သူဝင်လာပြီဆိုရင်ဥပါဒံစင်ကုမသွားဘူးလားပါပြီအဲ့ဒါဆိုရင်ဒီအမီးကိုသူကအရှိန်ပြင်းအောင်တွန်းအားပေးလိုက်တာမလားဆက်ပြီးတော့လောင်ပေးလိုက်တော့အဲ့ဒီမှာလေသုံးမိချက်ချတာနဲ့တပြိုင်နဲ့ဒီကဒိုက်တကူကအရှိန်ပြင်းမသွားဘူးလားအဲ့အရှိန်ပြင်းရင်ဘဝပြောင်းပြီကမ္မဘဝပါရုံကမ္မဘဝအရှင်ပြင်းသွားပြီဟုတ်ပေါ့လားစိတ်စော်မှုသူမဟုတ်တွန်းအားရဖြစ်ပေါ်တာတဲ့ဒါမလို့ဝိနှပါးမှကြည့်နော်ကမ္မဝိနှပါးမှဘာတွေပါလို့သင်္ခါရနဲ့ကမ္မဘဝနည်းနေပြီလားဒါပေါက်တယ်နော် သင်္ခါရဆိုတာကဒီမှာကျတော့ဝစီသင်္ခါရဒီမှာထဲနော်သိဒ္ဓသင်္ခါရကာသင်္ခါသုံးမျိုးရှိတာဟုတ်အဲ့တော့ဆက်တာဆက်တာသင်္ခါရဆိုတာပြုပြင်မှုတဲ့အားကြိုက်ဆက်တာဝစီသင်္ခါရဆိုတာစကားပြောသည့်ထိအောင်ယင်းထဲမှာစကားပါဇက်ကဟာသည့်ထိအောင်ဒီတွန်းပေးပြီးဖောက်ပြန်ပြီးအောင်လောင်ပေးတာမနက်ကနေဥပါဒါကြောင့်ဖြစ်တာနော်ဒါနဥပါဒါကြောင့်စကားပြောတဲ့အဆင့်ရောက်အထိလှုပ်ရှားသွားပြီအဲ့လေပြီလားကိုလုံးလှုပ်ရှားသည့်ပါပြီမနှောမှလည်းအရေးကြီးဆက်အောင်လုပ်ပေးနေပြီအဲ့တော့အဲ့လိုလှုပ်ရှားမှုဖြစ်လောက်ထီအောင်ထီသွားပေးတာကဘုရက်ကူလုံးတဏ္ဏနဲ့ဥပါဒါသူတို့ကသွားတာသွားပေါ့လားအဲ့တော့ရောစရာဖြစ်အမေးရှိတယ်တဲ့တချို့များတဲ့ပူစရာမှန်းသိရနေတဲ့ဖက်ကတက်ခါတွေးတယ်တဲ့ကျန်တာမတားလေးတမိလေးအတွက်ပူတယ်ဆိုပါတော့နော်ဤပုံလေးပေါ်လိုက်ရင်ပူမှန်းသိတာနဲ့ဘာလို့မဖော်နေလဲစဉ်းစားနမိမြင်တာတမျက်နှာလေးပေါ်ရင်ပေါ်ရင်ပူရင်တည်သားပဲမနေနိုင်ထက်ထဖော်တာပဲသိကဒါပဲကြက်စားကြက်စားလေးပူလေးပဲတဲ့အဲ့ဗျာတဲ့ဘယ်လိုပြောရမလဲမြူသီးစားတယ်လို့ပေါ့တဲ့ဤသီးစားရင်မဆက်ဘူးလားချွေးရင်မပြောင်းဘူးလားအဝင်လဲဆိုးတယ်အထွက်လဲဆိုးတယ်မလားဘာကျမ်းမလဲမကောင်းဘူးဒါမျိုးစားကျင်တာပဲသူမပိုင်ရင်စားလို့မရောဖြစ်နေတာတော်တော်ဆိုးနေတာသဘောရနရောစရာရမနာပြောဥမာပြီးကောင်းတယ်နော်ဒီမှာအတိုင်းဖြစ်နေတယ်တဲ့ပူမှန်တယ်တည်တယ်ကြိုက်လိုက်ကြိုက်နေတာခက်တာတဲ့မသူကြောင့်လဲဆိုတော့တဏှာနဲ့ဥပါဒါဘာမို့လဲသူကကြီးပဲတွန်းတွန်းပေးတာနော်နှက်လိုက်ပြီလေဒီအာယုံကပဲပူရဲ့အာယုံပူမှန်တည်ရအောင်ထက်ခါတည်းကပြက်စားတော့ကအပူပဲတက်လက်သွားတာဒိတ်တစ်ခုပြောင်းပြီးသွားဝစီကံကာယကံနဲ့တောင်းညံ့တော့တာပဲနှက်လိုက်ပြီလားအဲ့ဒီအချိန်မှာဘုရားတည်ရမှာကတဲ့ဘဝပုံရိပ်စာအမှပေါ်လာတာမထင်မှန်ဖဲနဲ့နော်ပုံရိပ်ဘဝနော်ခန္ဓာငါးပါးမဟုတ်ဘူးပုံရိပ်ဘဝခေါ်တယ်မတိခင်မှာတဲ့အမှန်ပူလောင်ပြီးကြမ်းတမ်းပြီးတော့ဝစီကံနဲ့တောင်းညာရင်ထဲမှာတောင်းညာတော့မှတ်ထားပါရင်ထဲမှာစကားပြောရင်သိပ္ပံပညာအရာလည်းမှန်နေပြီနော်သိပ္ပံပညာအရာမှန်နေပြီစကားပြောတဲ့အခါအတုံးချက်ခံဖြစ်တဲ့အာရုံရောကြွတာတွေတင်းမလာဘူးလားဟုတ်ပြီဖွဲ့လာပဲမှနော်တင်းလာရင်မေးတွေရှည်လာပြီးသားမှတ်တော့အဘောလာမေးရချီကြမ်းတမ်းလာပြီမှတ်တော့နော်အထာနားတော်ဝိုင်းကြားရောင်နေဆိုတော့စကားတွေပါမလာဘူးလားအဲကြားရောင်မြင်အောင်ကြားရောင်နေဆိုလို့ရှိရင်လည်းပဲနားတော်ဝိုင်းမှာပြက်ချီတွေတွတ်တာအောင်ပြောတယ်အကုန်လုံးကပြောင်းလဲသွားတာပဲမြင်အောင်နေဆိုလည်းပဲမျက်လုံးတွေမှာရှိတွတ်တာအောင်ပြောတယ်အတုံးချတဲ့နေရာတွေပြောင်းလဲမသွားဘူးလားမြင်တဲ့အခါအတုံးချတဲ့အောင်ပြောတွတ်တာမှလည်းအကုန်ပြောင်းလဲဖြစ်သွားတာထက်ထက်ဖွဲ့တာပေါ့နားလည်မလားဒါကလှုပ်ရှားတဲ့အမူအရာဖြစ်အောင်ရင်ထဲမှာတွေးပြီးဆိုတဲ့ကွာမလှုပ်နိုင်တော့မှဒီမှာလာတင်းတော့တာပဲတော့ပေါ့ရလားအဲ့တော့အမှန်ကြမ်းတမ်းပြီးတော့ကာယကံမြောက်လောက်အောင်ဝစီကံမြောက်လောက်အောင်ကြမ်းတမ်းပြီးတော့ဒိတ်တခုပြောင်းလဲသွားတာနားလည်တယ်နော်ဟောပြီဒါမှမဟုတ်တေးတဲ့မတာတော့မှပဲဆရာကြီးကခုံးခွဲပြတယ်လေမဲ့တွေပြုံးနေခွဲတယ်မလားဆိုဆိုမျိုးလုံးပြုတ်ပြပြီးတောက်နေတဲ့မတာဆိုလို့ရှိရင်စဉ်းစားစဉ်းစားဒီကနေ့မှတဘာဝတရားတော့ဟာပေါ်ပြီးချုပ်တော့မယ်။နားလည်ပြီနော်။အကံအချိန်ကုန်တော့မယ်ချုပ်တော့မယ်။အဲ့ဒါကိုအဝိဇ္ဇာဖုံးထားတော့ဆက်နေတာဒီမှာအချိန်ကျင်းနေတာ။နားပေါက်လား။အဲ့အချိန်ကျင်းတော့ငါတည်တော့မယ်။ငါစီဝါးရင်းနဲ့ခွဲရတော့မယ်။ဘသူရေးကဲပါအောင်ဘသူလာမဖြစ်မယ်နဲ့။အိုးပုံလေးပေါ်ပြီးကြမ်းတမ်းနေတော့ဟာ။တိုင်တိုင်မြောက်အဝစီကမြောက်ဒီအားကြီးစိုက်မနေဘူးလား။အဲ့တော့ဖွဲ့စည်းပုံနဲ့ကြမ်းလာတာ။အဲ့ဒါဟာကံမဘဝပဲလေ။ဒီကနေ့မှကပါဇက်ကမအောင်ပဲနဲ့မအောင်နိုင်ဘူးလေ။ယေစီယာမြင်နေလား။နားအောင်ကြားလို့လား။ယင်ထဲမှာတုတ်ရှားအောင်။ဒီအားဆိုင်ပြီးတော့မြောက်နေတာကမ္မဘဝပဲလေ။နောက်ပေါက်ကြတယ်နော်။အဲ့တော့နောက်ဆုံးမိတ်လက်ကိုဥမာပြအောင်နော်။နောက်ဆုံးမိတ်မတည်ခင်နေ့မှာအတက်နေဆုံးတုတ်ရှားနေတဲ့အတိုင်းအတာလေးထိအောင်။အားဆိုင်ပြီးတော့တင်းထားတာ။ဖွဲ့ထားအောင်။တဏှာဥပါဒံတွန်းပို့ပေးထားတာ။အဲ့ဒီမှာရှော့ကမရှော့ဘူးနော်။တော့ပေါ့လား။လက်ကလုတော့အလုပ်လုပ်ကူတုတ်နေတာ။အတင်းရုံးကံပြီးတုတ်နေတာပဲ။အလုပ်လောက်အောင်လည်းပဲသွားရီပြေးထားတော့ဒိတ်တခုကကြမ်းတမ်းနေတာပဲ။တော့ပေါ့လား။အဲ့ဒီမှာတည်သွားတာ။ဒါတော့ချုပ်တယ်ခေါ်တာပေါ့နော်။ချုပ်တော့ဟာကြွတားအောင်ရရတောင်းပြီးတည်သွားတာ။တောင်းတည်တယ်မတားပြောတာ။တော့ပေါ့လား။အဲ့ခါခြေတော့တရားလေးတည်လိုက်မယ်။နောက်ဆုံးအတိုင်းတာထိကွာတွန်းပေးထားတာတဏှဥပါဒါကအရှင်ကိုဖြစ်အောင်တွန်းပြီးဂျုံးကံပြီးကြမ်းတမ်းနေတာမှန်ပေါ့လားအဲ့ဒီအချိန်မှာတည်သွားတယ်စ ဆိုတောင့်တည်ပြန်တာပဲသဘောပြီနော်တခါအဲ့ဒီမြေရင်မက်တည်းပြောတယ်ခါအတင်းအားနဲ့တောင့်ပြီးရုံးကန်နေလို့မှတည်သွားပြန်တော့တောင့်တည်ပြန်တာပဲအမေးတွေအတင်းရုံးကန်ပြီးတော့ဟာဒီကဟမရသိမရဘူးနော်အဲ့တော့အတင်းတခါရုံးကန်တော့ဒီမှာတင်းထားတာပေါ့သဘောလားအကြည့်တင်းပြီးရုံးကန်ပြီးတော့အော်ဟစ်နေတာအဲ့တော့ဒီမှာလာတင်းတာတင်းဖွဲ့နေတယ်အတန်းထွက်မလာဘူးအဲ့ချိန်မှာတည်သွားတာမေးစီပြီးတော့တောင့်နေတယ်မသားပြူတယ်ပြူတယ်မေးနေစီတောင့်နေတယ်မသားဖြစ်မသွားဘူးလားအဲ့တောင့်နေတယ်မသားမျိုးဟာမှတ်ထားပါအထက်မဆန်ဘူးအောက်ဆုံးမှာကမ္မဝါအတိုင်းတောင်အပြင်ပန်းမှန်းထားလို့ရတယ်သဘောလားဒါပေမဲ့ရော့တည်တဲ့မသားဆိုနည်းနည်းအချိန်လေးကောင်းတယ်ဝိပဿနာပညာမတတ်ပါနဲ့ဦးတဲ့ဘုရားရှင်အမင်းရှိတယ်တိကျင်းတရားနဲ့ပတ်သက်လို့တဲ့မှတ်ထားပါဘလို့မှတားမရပါဘူးစီးမရပါဘူးတရားပြင်ပါပဲလို့နားလည်ကြတယ်။ညပြောမယ်နော်တိကျင်းနဲ့ပတ်သက်လို့တားမရစီးမရတရားပြင်ပါပဲ။ဒီကမှတရားကြီးပဲလို့သဘောပေါက်ပြီးတော့ပါတိကျင်းကိစ္စမှာမတရားအောင်ဆိုပြီးတော့တောင်းတာတဲ့တဏှာလုံးလျှော့လိုက်တယ်။ပြင်းထန်တဲ့တဏှာမလာတော့ဘူး။မလာရင်ဥပါဒဏ်ရောရော့မသွားဘူးလား။ရောက်ရင်အဲ့ပုဂ္ဂိုလ်ကမတောင့်တော့ဘူး။ဩတိမာပဲလို့စိတ်ကိုလျှော့လိုက်တာပါ။ကျော်အောင်ရောက်ရင်ရောက်မသွားဘူးလား။ရောက်သွားတယ်။ကျော်သားရောက်ရောက်မသွားဘူးလား။ဒါပြင်ဒီကျမ်းမှာဒိဋ္ဌိတခုညာအင်းအင်းကြမ်းတမ်းပြမဖွဲ့တော့ဘူး။မန်ရောက်သွားတယ်လည်းခေါ်တယ်။အဲ့လိုတိပြီးတော့ဟာတဲ့ဒီမှာဒီမှာပဲလို့မန်လျှော့ပြီးတော့နေတဲ့ပြင်းထန်ကြမ်းတမ်းတဲ့အပူလည်းဖတ်မလာဘူး။ဖွဲ့စုံလည်းမကြမ်းဘူးတဲ့။အရှိမပြင်းတော့ဘူးတဲ့။အဲ့ဒီပုဂ္ဂိုလ်မျိုးတောင်ဘုရားကလက်ဖြစ်မယ်လို့အမတ်ခံထားတာ။ကျားရတရားနော်အန္တိမရဏတိကမ္မထံပွားများပြီးတော့ဒီမှာဒါမှမတွေ့ဝေတော့ဘူးတဲ့လက်ဖြစ်နိုင်နေလို့ဘုရားအမိရှိတယ်ဒီစကားတွေခုလိုဆက်ဆက်ယူမှနော်ဘုရားဆုံးမကြည့်ပါအဲ့တော့ဒီကမ္မဘဝနေရာလေးမှာကပြောလို့ရင်ဘာလဲဆိုတော့အာရုံရောတရားတွေရဲ့အတင်းအယော့တာဟာဘုလိုလက်တွေ့ခံစားလို့ရတာနောက်နှလုံးအိမ်မှာရှိတဲ့အဖူအေးအခံစားလို့ရတယ်ဇာကတော့ကမ္မဘဝနော်သာပါလို့ကမ္မဘုရားတကယ်လက်တွေ့အားဖြင့်ကိုခံစားရတာကနှလုံးအိမ်မှာရှိတဲ့အပူအေးပြောင်းလဲသွားတာရယ်သူနဲ့ရှင်ပြီးတော့မှအာရုံကြောက်ကြတဲ့အတင်းရော်ကြီးပြောင်းလဲသွားတာကကျိန်းနေဖြစ်နေတယ်အရှင်မတ်နော်ဘုလို့အလုံးလုတဲ့ခါမှာမှတ်တာနော်ကမ္မဘုရားစာသကလုံးလေးသကလုံးပြည့်ညက်တဲ့သကလုံးသမုဒ္ဒါသမုဒ္ဒါအသမုဒ္ဒါသဘောကစကားပြောပါမလားဒီခံစားမှုနဲ့ရှင်းရမှာလေနားလည်မလားအဲ့တော့တယောက်တည်းအိမ်ကြောင်စီးပွားကြောင်တာမင်းတွင်းနေရင်နဲ့မိတဝတ်ပြတတ်အောင်ကြောဘလောက်တင်းတယ်လဲရင်ရောတွေဘလောက်တင်းနေပါလဲပေါင်ရောဘလောက်တင်းနေပါလဲအပူချင်းဘလောက်မြင့်နေပါလဲဆိုတာကိုရက်ပြီးခံစားကြည့်လိုက်တအားကြမ်းနေတာအစုံလမ်းကမ္မဘဝစာကျိတ်နေသွားပြီဘာပေါ်လဲတဏိယမတရားလीအမိနာမကတော့ကမ္မဘဝဟူပဲဖရာသဘောပကတာပုံသေးထားလိုက်ပါတော့တွတ်တော့တကယ်ဒီပြည့်သဘောတရားကတော့ခံစားမှုနဲ့သာရမှာခန္ဓာကြည့်လိုက်တော့အင်းရောတွေတင်းပြီးတော့ပကုတ်မေးရောတွေကြက်တင်းလာတယ်မျက်မှောင်တွေကုတ်နေပြီးတော့တကုံးလာပြီးကြမ်းတမ်းနေတဲ့အနေအထားဆိုရင်အစုံလမ်းကံမှဖြစ်နေပြီဘွားပြောင်းသွားတာဘွားပြောင်းသွားတာအပေဇာတိပြောင်းနေပြီလို့လည်းမှတ်ကြနားလည်မလားအဲ့လိုမဟုတ်လို့နှလုံးအေးလာပြီးကြည်လင်းပြီးဖွင်လာပြီးအောင်ရောတွေကြွတာရောလာပြီးဆိုရင်အနေအထားကောင်းလာပြီးဆိုရင်ဒါအစံလမ်းကံမှဘွားပဲအချိန်မီးပြတ်ကက်ထလိုက်နားလည်မလားအဲ့တော့အာရုံရောရဲ့အတင်းအယော့အာရုံရောကြက်တဲ့အတင်းအယော့လေးရဲ့နှလုံးအိမ်ရဲ့အပူအေးလေးအပြောင်းလဲလေးကိုပဲကက်ခတ်ရမှတော့ဖြစ်နေပြီ။ပြန်ပြမယ်နော်။ကုသနာမှာတဏှာဥပါဒံကံဆိုတာသကလုံးတော့ဘုရားဟောတဲ့သကလုံးသမုဒ္ဒာ။သကံမပြတဲ့တဘာဝတွေဘုရားသမုဒ္ဒာနဲ့လေပြီလား။တဏှာအင်းဆိုရင်အတွေးတွေဆက်ပြီ။စဆက်ပြီ။ဆက်တော့အတွေးတွေပေါ်ပေါ်လာတဲ့အခါမှာကုသနာမှာနည်းနည်းတော့ကြက်လာပြီ။တင်းတာလေးစလာပြီ။သဘောရလားပြီးဥပါဒဏ်ဆင်းဆိုရင်လည်းပူပြင်းလာပြီပူတင်းလာပြီပူပူလာပြီကမ္မဝဆိုရင်တော့ဆန်ရဆန်ရပဲအဲအေးတဲ့ဆိုလည်းအေးအေးမှုလို့အပူလည်းအပူမှုလို့နော်အေးတဲ့ပဲထည့်ရင်တော့လည်းအေးတဲ့နဲ့ပတ်သက်တဲ့ဖွဲ့စည်းမှုရှိတာပဲနှစ်လိုင်းရှိနှစ်လိုင်းရှိတယ်နော်အစုံအဆန်တခုခွဲတာမလားဆက်တဲ့ခါမှာအေးအောင်ဆက်ရင်လည်းပဲအဆန်ဓာတိဖြစ်မယ်ဥနာတွေမလွတ်ဘူးအပူတက်နေချင်းပြီးအပူတက်ပြီးတည့်ပြီးဆက်လိုက်ကြရင်တော့အဆုံးဖြစ်မယ်။ဥနာတည်းမလို့ဘူး။ဒါလေးကိုတော့ဘုလို့တရားရုပ်ရအဟောင်းနေရပို့ခံစားတတ်ရလိမ့်မယ်။ပို့ရှင်းမှဖြစ်မယ်။တအားလုပ်ပြီးနေပြီနော်စပြီနော်။အခုနားပြီးလို့အနားရတယ်မထင်နဲ့နော်။နားပြီးတဲ့အခါမှာလက်တွေ့နဲ့ရှင်းပြီးဒီဟာကိုပဲအရင်သုံးတတ်ရမယ်။ တော့ဗောလားဒါပဲသုံးတတ်ရမှာနော်ဘွားပြောင်းတာကိုအရင်ဆုံးရအောင်ရှာလိမ့်မယ်ခုနားပြီးမှနော်နားတဲ့အခါမှာငြိမ်နေပြီးအတက်တည်းရှင်နေဈေးမှာကိုပဲဘလောက်တိုင်းတာတင်းတယ်လဲဘလောက်ဖွဲ့ထားတယ်လဲတော့ခံစားတတ်ရမယ်ဖွဲ့တဲ့အတိုင်းတာကြည်ညာခြင်းဒါဘွားရှိတာချိန်နေသွားပြီရောက်နေပြီအေးရင်လည်းအေးတဲ့အတိုင်းတာနဲ့ကြောရော်တော့မှန်တယ်တမက်သူတို့ဖွဲ့တာရှိသေးတယ်ဟုတ်ပါလားဖွဲ့တဲ့အတိုင်းတာလေးကိုခံစားတတ်ရလိမ့်မယ်ဇာမဘွားကိုခံစားတတ်မှရမှာဒါမခံစားတတ်ပဲနဲ့ဘွားပြတ်တာတိမမှုတ်ဘူးလေဟုတ်ပါလားဒါရေးကြီးလာပြီနော်ကြံပြမကြံပြမနော်ဒီဘက်ကအတိုင်းတာတွေနဲ့ဒီမြတ်ပြတ်တဲ့အတိုင်းတာတစ်ခုကိုရှင်းရှင်းပြီးမှဖွင့်ခွဲလို့ရမှာအပြန်ပြောမယ်နော်အတိကိုရှင်းရင်လို့ရှင်းရင်မနေ့ကစကားဆက်ရတာရှိတယ်ချမ်းသာခံစားရည်လေးဘာလို့ဆင်းရဲထင်ရှားလေးပြန်ပြောပါဦးဟုတ်ပြီတဏှာအဆက်ဖြတ်လို့အာယုံအညစ်အကြေးမရှိဘဲနဲ့ပြက်စားနေတဲ့အချိန်မှာဖြစ်ပေါ်တာပြက်စားပြီးတိုင်းပြီးတိုင်းမှာကြံခဲ့တဲ့ခံစားမှုနဲ့ပြက်စားပြီးတဲ့ခါနော်ဥပဒနာထားတဲ့ခါကြံခဲ့တဲ့ခံစားမှုဖွဲ့စည်းပုံနဲ့တဏှာဆက်ပြီးတဏှာနဲ့ဆက်ပြီးတော့ဥပါဒံကံရောက်တဲ့ခါမှာဖြစ်ပေါ်ပြီးတိုင်းပြီးတိုင်းမှာဖက်ခနဲ့ရက်ပြီးတော့ဉာဏ်နဲ့ခံစားကြည့်လိုက်တယ်အဲ့ခံစားမှုကိုရှင်းရှင်းကြီးမှအတိုင်းဒါဘယ်လောက်ဆုလဲဆိုပေါ်လိုက်မယ်သမုဒ္ဒေစကလုံးကတက်တန်နော်ဒီထဲမှာရှိတာကတက်တန်ဒီတရားရှိတာဖះသမုဒ္ဒာသမောလားအဲ့သမုဒ္ဒာတဘောတရားကိုင်ပြသလိုနားလည်းမှအရှိလို့လို့ရမှာပြန်ပြောမယ်နော်နည်းနည်းခက်တယ်နော်ဒါအောင်ယောဂီအဟောင်းနေမလို့ပြန်ရွေးခေါ်တာနော်ပြန်ပြောမယ်ပုံနားလည်းအောင်ဥမာဖြစ်ရင်ရင်ထဲမှာစကားမလားပုံနေမဆက်ဖဲနဲ့ငြိမ်သွားအောင်ဖះရှုကြည့်မယ်နော်ရှုပြီးတော့အချိန်လေးရတာလည်းဥပဒနာခဏရက်လိုက်မယ်ရက်ပြီးရင်ခံစားကြည့်လိုက်ပါကြတာအောင်ရောခံရမှာနော်မျိုးလုံးတွေမရှိကြတာအောင်ရောဖွဲ့ကြည့်ပုံနာမေပခုံးလက်ရှိအကုန်လုံးခံစားကြည့်နှလုံးအရာစားခံစားကြည့်လိုက်အဲခံစားကြည့်တဲ့အခါမှာဖះဟောပြီးတာမဟာကုသိုလ်ကြံခဲ့လိမ့်မယ်ဘာကြံခဲ့မှာလဲမဟာကုသိုလ်ဆိုတာမဟာကုသိုလ်ဇန်နဲ့ရှင်နဲ့ကြံနေခဲ့မယ်တဲ့ဒီမှာရှုအတ္တတန်တလူပထမဇန်နဲ့ရှင်နဲ့ပုဂ္ဂိုလ်လည်းဖြစ်နေမယ်တတိယဇန်နဲ့ရှင်နဲ့ပုဂ္ဂိုလ်လည်းဖြစ်နေမယ်နားလည်မလားဒါနဲ့ရှင်ပြီးတော့ပြန်နေခဲ့ပြီနဲ့တချို့များဆိုရင်လက်ပြန်ရှာမရဘူးခေါင်းပြန်ရှာမရဘူးဆိုအချိန်အများကြီးကောင်းသွားပြီဖွဲ့စည်းပုံပျောက်သွားတာပဲနော်ခံစားလို့ကမပေါ်ပဲနဲ့မှတ်မယ်ဆိုရင်လက်လည်းမှတ်မရချီလည်းမှတ်မရရှာလို့မရတဲ့ပုဂ္ဂိုလ်လည်းရှိတယ်ရှိတယ်ပုဂ္ဂိုလ်လည်းရှိကြတယ်နော်နားပေါက်မလားဒီတိုင်းလာဆိုရင်ကသိရမယ်ဒါတော်တော်အချိန်ကြီးကောင်းပြီလို့သိရမယ်ဘာလို့ခေါင်းရှိနေရင်ခေါင်းနဲ့ပတ်သက်တာခေါင်းလိုက်တာတိမှာပေါ့လက်ရှိရင်လက်ကြိုက်တာတိမှာပေါ့နော်ကိုလုံးရှိရင်ကိုလုံးကြိုက်တာတိမှာမလားရှုအတန်တော့ငါထင်ပြောက်သွားတော့ပုံရိပ်မလားတော့လက်ပြောက်သွားတယ်ခေါင်းချီပြောက်သွားတော့တကယ်လည်းမနာဘူးတကယ်လည်းမသိတာဘုရားနာစိတ်မှာလွတ်နေတာတော့ပေါ့လားလွတ်မြောက်နေတယ်ခေါ်တယ်နော်အလေးမှတ်ထားပါခေါင်းရှိနေသေးရင်ပဲခေါင်းကြိုက်တာတိနေမယ်လက်ရှိနေသေးရင်လက်ကြိုက်တာတိနေမယ်ကိုရှိလည်းကိုကြိုက်တာတိနေမယ်ရှောက်ရှိလည်းရှောက်ကျင်တာတိနေမှာပဲအထင်ရှိနေတာရှုအတန်ရဲ့အထင်ပြောက်သွားတာအထင်ပြောက်လာလို့ရှိရင်ပဝန်းကြီးကငါပြောက်ပါများလို့အားပြေလာတဲ့အခါမှာဥပဒနာနားကြည့်လို့ရှိတာတော့ခေါင်းကြီးနဲ့ပြန်ရှာမရလို့ဖြစ်တတ်သေးတာ။ဒါပေမဲ့ရှုမှတ်နေတဲ့မှာလွတ်နေတဲ့ပုဂ္ဂိုလ်ကနာရကျင်နာပေါ်ပါမလား။ပေါ်တော့လဲတော့လွတ်ပြေးတာဖြစ်တော့လွတ်တာလွတ်နေတာပဲ။အဲအဲ့မှာညာအားလေးတော့ပွာတာပေါ့နော်။ကောင်းပြီ။ဥပဒနာရှုပြီးတိုင်းမှာရှုပြီးတိုင်းမှာခံစားခဲ့ပေါ်တဲ့ပြန်ခဲ့တဲ့ခံစားမှုနဲ့ရမှတ်နော်။အတွေးဆက်ပြီးတိုင်းဆက်ပြီးတိုင်းမှာရက်ပြီးတော့ပါခံစားကြည့်လိုက်တာနဲ့ခွက်ခွက်ပေးပါပိုင်းထားပေးပါအတရားတက်ဖို့အတွက်နဲ့လိုက်ပြီနော်အဲ့တော့မှဩဖះဟုတ်တိုင်းပဲဒီဇာတိအသွားလာတယ်ကံပေါ်နဲ့ရှင်သာတွေကြည့်ရမှာမတည်ခင်ကပြောင်းတာပဲလို့သိတိုင်းပဲမတည်ခင်မှာကွာအမှုတကြီးနဲ့ကြမ်းတမ်းနေဩတိစ္ဆာပုံမျိုးစုံဖြစ်နေတာပဲနဲ့လိုက်ပြီနော်အဲ့ဒါကိုတကယ်ဘုရားအစ်စ်တကယ်ကြောင်းတာလို့နားလေခံစားတတ်အမယ်ရှက်တတ်ရမယ်ဟုတ်ပါရဲ့လားနောက်ဆုံးပဲအေးတဲ့နဲ့ရှင်းပြီးတော့ဗျမတတ်ဖြစ်လို့လည်းဝမ်းမတာနဲ့ရှက်စရာကြီးပဲဟုတ်ပါလားအဲလွတ်မှတာနဲ့အေးတာလည်းမခံစားဘူးပူတာလည်းမခံစားဘူးလွတ်နေမှမှန်တာဒီကအေးရင်တော်ပြီဆိုပြီးရက်တလိုက်တာအောင်အေးတာလေးပဲသဘောကျပြီးရက်ထားတာအဲ့ဒါကဗျမခန္ဓာအိမ်နဲ့ရက်ထားတယ်ခေါ်တယ်အေးစိမ့်မိကြည်လင်းညာလေးခံစားပြီးတော့ပြန်နေတာအချက်မရှိသေးဘူးအချက်မရှိတဲ့ပုဂ္ဂိုလ်က တော့ပေါ့လားပြမမတာဖြစ်မဲ့ပုဂ္ဂိုလ်ဒီလိုနားလည်နေရမယ်တဲ့တော့ပေါ့လားအဲ့အေးဘူးဖြစ်ပြတာရှုစကားမပြောဘူးလားပေါ်နေတာပေါ်ဗျာဖြစ်ပြစီတိုက်တော့ခံစားဝေဒနာပေါ်ဝေဒနာရှုရဖို့ပါဘူးမရှိတော့ဘူးလို့သိပေးမှာလို့တော့ပေါ့လားသုံးသောတရားရဲ့ထုံရင်းဘူးကအမှန်တိုင်းသုံးတယ်ဆိုပြတ်ပြောက်ကုန်တာပေါ့နော်အဲ့အာယုရဲ့အညစ်တမရှိတာကိုကျက်စားပြီးလွတ်မြောက်နေရမှာဒါသာလေအချက်ကြောင့်လုံးဝကုန်သွားတော့မယ်ဘာတပါမလာတော့ဘူးတိုင်နေရလားနည်းနည်းတော့ခက်တယ်နော်ရလားသဘောပေါက်လားရဲ့ဥမာပြောအောင်နော်ရှုမှတ်ပွားများရင်းနေဘုရားတိုက်တခေပြောင်းနေဆိုတာဟုတ်နဲ့ပုံလေးနဲ့ပြရင်ပုံနာလည်းပြီမယ်နော်အားလုံးရဲ့တဏ္ဍာမှာမျက်စိကမှိတ်ထားရင်သူနဲ့ရှင်နဲ့ခန္ဓာလာပါမလားမလာတော့ဘူးနော်ခေတ္တမလာနိုင်တော့ဘူးသာပါသူတော့ဒါပဲလေနာလည်းပဲကဲစိတ်ငြိမ်ရမှာသွားနေမယ်ဆိုရင်သူလက်ရှိတဲ့ခန္ဓာပေါ်ပါမလားဒါလေးဖယ်လိုက်တော့နော်ဒီဟာလေးကိုလည်းဖယ်ခဲ့မယ်နာအနဲ့မလာရင်လည်းပဲအနဲ့နဲ့ရှိတဲ့ခန္ဓာလာပါမလားဒီမီးမလာတော့ဘူးနော်ခန္ဓာမီးမလာတော့ဘူးမစားဘူးဆိုရင်လည်းပဲအရသာနဲ့ရှိတဲ့ခန္ဓာမီးလာပါမလားလာဘူးဒါမြင်ရင်ငြိမ်နေပြီစိတ်ငြိမ်ရမှာနေပြီဆိုရင်ကိုယ်မှာပေါ်တဲ့ခန္ဓာမီးကလွတ်ပါမလားလွတ်တော့ဒါကြီးဖိလိုက်တော့၅ပဲကြာမယ်နံပါတ်၅ပဲကြာမယ်နော်ကိုယ်မှာပေါ်တဲ့ခန္ဓာမီးပဲကြာမယ်အဲ့ခန္ဓာမီးရလည်းပဲတောင်းပြီဆိုရင်ကာလမချာဆိုတော့အာဝင်မီးတဲ့စိတ်နဲ့ဆက်မနေဘူးလားအသားပြန်ဆက်နေတာဒီလိုဆက်ပြီးတော့ပုံပေါ်မနေဘူးလားဟုတ်ပြီဒါကတကယ်လို့လာတဲ့ယောဂီများအတွက်အချမ်းမှန်နော်နောက်ဆုံးပိတ်ပြတ်စားမယ်အတိုင်းသာ96ပဲရှိတော့တယ်။အိမ်တဲ့စိတ်လို့ခေါ်တယ်ဘယ်လိုခေါ်ကြရအောင်ဟုတ်ပြီ။အဲ့တော့ပေါ်ရလိုက်တယ်မလို့နော်သူကပေါ်ရကိုလိုက်တယ်မပေါ်ရလိုက်တယ်သူတို့မဟုတ်ဘူးဆရာလေးမြတ်ပြောနေတာထင်ရှားပေါ်ရလို့ပြောတာအဲ့တော့တချို့ဆိုပေါ်ရထင်ရှားပေါ်ရနေနည်းနည်းကွာတယ်နော်ပေါ်ရလားထင်ရှားပေါ်ရနဲ့ပေါ်ရနဲ့နည်းနည်းကွာတယ်နော်ပေါ်ရစကားပေါ်ရနေကိုခွေးအောင်တန်ကြားလဲလိုက်သူပြောတာမလားဒါတမျိုးထင်ရှားပေါ်ရဆိုတော့တကယ်လိုက်ပြီဆိုရှင်သိဉာဏ်မိလေးတဲ့အစင်အတန်အနတ်ရတာနားသေးလားသူနဲ့ပတ်သက်တာမလားတော့ဘူးဆိုရင်အိမ်နယ်စိတ်ပဲရှိရတယ်ဒါပြင်နေပေါ့အဲတေဂာနီးမှလည်းပဲဘုရားစဉ်းစားအဓိကကိုယ်မှာပဲလောင်နေလိမ့်မယ်မျက်စိကမြင်မှာတော့မလားအကြည့်လိုက်ပြက်သွားပြီလေနားရောအကြာအနံ့ရောအရတာရောမလားဘူးသမီးဒီဟာဒီကိုပြဿနာမဟုတ်ဘူးသူ့ကိုဖယ်ထားလိုက်တော့နားနေပြီနော်အဲအိမ်နယ်စိတ်ကပြင်မှဖြစ်နေတာသဘောပြီနော်ကိုမှာကပတာရအကြည့်တက်တယ်အောင်ကျော်အဖျားပိုင်းနေခေါ်ပါတယ်အောင်ကျော်မတည်မချင်းရတော့တည်နေမှာပဲအဲတော့အောင်ကျော်တည်သွားရင်တော့တည်ပါတော့မလားဒါပြင်ခန္ဓာမပေါ်တော့ဘူးပေါ့အဲတော့နာရကျင်နာကိုတကယ်တော့ဆရာကြီးအချို့ကပြောခုတယ်နော်အတွေ့အကြုံကြီးနဲ့ဆရာများကိုတော်လေးတဲ့နာမှာတော့မကြောက်ပါနဲ့တေကန်ကြီးမှာတဲ့နာရမနိုင်မှာမစွေမှာနဲ့တဲ့အလိုက်တင်တာရှုပါတဲ့တက်ထွက်တဲ့အခါမနာတော့ပါဘူးတဲ့အစင်းသားသားကဟုတ်မလားလို့မှတ်ကြည့်သားထွက်တဲ့အခါမနာဘူးထွက်တဲ့အချိန်လေးကိုပြောတာနော်မနာဘူးလို့ပြောတယ်စဉ်းစားကြည့်ဟုတ်တယ်မဟုတ်တယ်စဉ်းစားကြည့်ကြနည်းနည်းစဉ်းစားညံကစားကြတာကယောက်ျားအဟောင်းတွေကလည်းတိုးကြည့်ပြောတာနော်နေတယ်ဆိုတာကဒီဆဲလေးတွေကလတိလေးတွေကပျက်စီးသွားလို့နောက်ထပ်အစားမထိုးနိုင်တော့ဟာအောင်ကျော်ကတေးမသွားဘူးလားအဲ့တော့မတည်ရင်နောက်ဆုံးအတိုင်းတားလေးထိသူကနာနေမှာပေါ့သာတည်သွားရင်နာပါတော့မလားကဲချုပ်ချုပ်သွားပြီဆိုတော့လက်ချီကမနာတော့ဘူးနောက်ဆုံးနှလုံးသားနေရာလေးပဲကြံတော့မယ်နှလုံးသားကလည်းဆဲလေးတွေကောင်းဆုံးဆိုလှုပ်သေးတာမလားပူလာအေးတာတည်သေးတယ်မလားကဲအဲ့အောင်ကျော်လေးတည်သွားပြီဆိုရင်နှလုံးသားမှာအေးတာပူတော့တည်ပါအောင်မလားနောက်ပေါက်လားနောက်ပေါက်ပြီနော်နောက်ဆုံးမိတ်ကြတော့မနှောပဲကြံတော့လားတိတ်ပဲပုံဖော်တာကြံတော့လားဒီကုလုံးနာလိုက်ရင်မတွေ့တော့ဘူးနည်းနည်းလေးပဲနေရာလေးကုတ်ကကျင်းချင်းပဲနာတော့မှာကျင်းကျောင်းတဲ့နေရာတော့ပဲခံစားရတော့မှာသဘောပေါက်လားအဲ့မှာညာကအလိုက်တနေသွားလို့ရှိရင်တဲ့နာတာမတွေ့ပါဘူးတဲ့အဲ့အထင်မှားတစ်ခုပဲကျန်တော့မှာသဘောပေါက်လားအဲ့သို့တော့ဒီနေရာမှာနောက်စိတ်ကနောက်စိတ်အစုပါပေါ့နော်ဗာဒိခန္ဓာမလဲဆိုရှင်သင်္ခါရ50ထဲမှာပညာနေရာမှာဘာလာမလဲမောဟဆိုတာအမောင်သံမှုမယ်မောဟဆိုတာအဝိဇ္ဇာတက်ကြီးနော်ပညာငုတ်ပါပြီဟုတ်သွားရင်ပေါ်တဲ့အမူအရာအိတ်ကအိမ်တဲ့စိတ်ကဘိုက်ကနေတအားနာရင်ဘိုက်ပုံပေါ်မလာဘူးလား ပေါ်လာတယ်။ဒါကိုယ်လုံးတစ်ကောင်းတစ်ကိုယ်လုံးတော့လေတစ်ကိုယ်လုံးပေါ်မနေဘူးလား။အဲပေါ်တဲ့အမူအရာရိပ်ကိုကာလမထပေါ်မှာနော်။ကုမာလောင်ရင်ကာလမထပေါ်မှာနော်။အရိပ်ကိုအကောင်ထင်းနေဆိုရင်ဘာခေါ်ရမလဲ။ဒိဋ္ဌိ။ပေါ်တဲ့အမူအရာရိပ်ကြီးကိုအကောင်လို့ထင်ထားရင်ဘာလဲတော့တက္ကာဒိဋ္ဌိဒီကစတာ။ဒိဋ္ဌိရှိတယ်ဆိုရင်တဲ့။သူနဲ့တွဲပြီးသားကာလမထဆိုတစ်ဆက်ထဲနော်။ငါထင်းတဲ့မာနပါမလားဟုတ်လားဖြစ်ထားတာအဲ့တော့ငါလက်ငါကုငါကောင်လို့ထင်ထားတာဖွဲ့မနေဘူးလားအဲ့တနာထားလိုက်တာချက်ချင်းပဲဒါတုံးတပေါင်းနဲ့ဟူခီထားပြီတဲ့ဒိဋ္ဌိဒီလိုတော့အနောင်ဖွဲ့နဲ့ခီလိုက်ဖွဲ့တယ်ဆိုတနာဆက်ပြီဆက်တော့ငါကောင်ငါလက်ငါကြည့်သူဖွဲ့ထားရမှာတော့ငါပေါ်နေပြီတဲ့နောက်ပေါ့လားပေါ်တော့ငါနာတယ်ငါနာတယ်လုတ်ပြီတော့နောက်ပေါ့လားအပြင်းထန်တော့သူတဘာဝရော့တာတောင်မှငါလည်းကြီးကလုံမရတော့ဘူးဆိုပုံဖော်ထားတော့သူ။မှန်ပေါ့လား။အတင်းတောက်အောင်ပြီးခါပုံဖော်ထားတော့ကမ္မဘဝအရှင်ရောက်နေပြီ။မှန်ပေါ့လား။ကိုလိုကြီးလည်းပဲတောက်မိတဲ့တောင်မှငါပုံဖော်ထားတော့။နောက်ဆုံးမိပုံဖော်ပြီးမီးရမကြံလည်းပဲသူကမတက်ရက်ပြီးတော့ကုကိုလိုကြီးကိုကြည်လုံးမယ်။သဘောပေါက်ရလား။ဒိတ်တော့သူကငါဖြစ်နေတာ။ငါထင်ရတဲ့အချက်ရှင်းတယ်နော်။အကျုပ်ဒီလူဝန်သားတွေပေါ့နော်။တရားရှင်တွေပြောပြတယ်ရတရားဒါကအကြောင်းပြောပြဘူးလေ။သူကတမိသားချိတ်တွေ့တာမှအဖေကတီးသွားတော့အာရှက်လို့ဆိုပြီးတော့အဖေကဓာတ်နဲ့ခုတ်တာ ਉ ။ခုတ်တော့မိကလေးကလည်းတမိလို့ကလည်းမပြောရဘူးပေါ့နော်။အဲပြီးတော့တော့ဆိုတော့ဟိုတော့ခက်ပြက်တဲ့ချိန်ဆိုတော့အာအဲကလေးကိုတေးတဲ့ကောင်ကိုကိန်းတော်လေးပြစ်ထားခဲ့တာ။ဒဏ်ရာတွေကအများကြီးပဲ။မတည်မခင်အမှတ်မတည်သေးဘူး။အဲ့ချိန်မှာငါထင်ထားတာသူကငါထင်ထားတော့ဒီမှာငါနဲ့ရောပြီးတော့သူကနေတဲ့ချိန်မှာအဲ့ဒီနဲ့ဘုရားတရားတဲ့မနဲ့ပါပဲနော်နဲ့ပဲနဲ့ပဲမှတ်ထားဥပတိဘဝနဲ့ပဲနော်ဓာတ်တခုဖြစ်နေတာဖွဲ့နေတာအော်လူလေးရေမိတုခါကြီးလိုက်တော့ကွာတဲ့အဖမ်းနဲ့လိုက်မလားလာလာလာလို့လက်ကလေးခေါ်လဲခေါ်လိုက်ကောထလိုက်တာပြန်ကြည့်တော့မှကိုလုံးကရှိနေတယ်သူကတခုဖြစ်နေတယ်ထလိုက်တာလာလူလေးလေးဆိုခေါ်လိုက်လေခေါ်လိုက်ကြရောအဲ့မှာထလိုက်တာပဲနော်သူကကုန်းထပြီလို့ကိုလုံးကမလိုက်တာဘူးကြံနေခဲ့တယ်ဓာတ်တခုဖွဲ့တဲ့ဘဝတော့ထွက်လာတယ်ဟုတ်ပါလားသုံးတော့ထားလိုက်တာပဲထားလိုက်တော့ပါသွားတယ်မှကုလုံးကြံနေခဲ့တယ်စဉ်းစားစဉ်းစားဒါဖုံးကကိုယ်တိုင်ခံစားဘူးလို့တည်တာနော်နေမျိုးဆိုမတည်ဘူးနော်တခါကြရင်တရားမှတ်တယ်ဇံမိုင်းရောက်သွားတဲ့ခါတော့ပေါ့အောင်ရဲကကိုယ်ရောပြီးတာပီတိဖြစ်ပြီးကိုယ်ဖြီးထားတာဒီပြတားအောင်ကြောတဲ့ကိုစိတ်ကမရှိတော့ဘူးပေါ့ဆိုလိုတာရှော့ရှော့လိုက်တယ်ဆိုမရှိတော့ဘူးပေါ့နော်မရှိတော့ဘဲငြိမ်းနေတဲ့အချိန်မှာဣတိတိတည်းစွန်းစားကြောင်းကဣတိတိလိုက်တာကြားလိုက်ကြောင်းဇက်ဆိုထားလိုက်တာထိုက်ပြီးတကားဖွင့်နေတော့တကားမပွင့်ဘူးဤရမှာတကူကြံနေတယ်ဒီမှာလားဖွင့်တယ်ဒီမှာတကူဖြစ်ကြံနေတယ်ဟာပြဿနာပဲတော့ဘာလဲပဲဆုံးကစားနေပြီဖွက်လို့လည်းမရကိုလုံးကြီးကတဲလို့မပြတ်တယ်ဘယ်လိုလုပ်ရမလဲဆိုတာသတိရတယ်အင်းဒီကားထဲမှာရှိရနော်အင်းဒီရုပ်ရှင်ကားထဲမှာရှိရပြန်ဝင်တဲ့ခါမှာလက်လက်ချင်းပြန်ထက်ရတာဒီလိုအဲ့ဒီမှာပြလက်လက်လက်လက်ချင်းပြန်ထက်ခေါင်းရင်းပြန်ထက်ထက်ပြီးငိမ့်ပြီးတော့အတားရှော့ချလိုက်တယ်မှာပြန်ဝင်သွားတယ်အဲ့ဒီမှာထားလို့ရတာကိုအဲ့လိုတော့ပေါက်လာမသိနဲ့လေနော်အဲ့လိုဒီဆိုးတယ်နော်ငါကနားပေါက်လားအဲ့တော့ဒီကအောင်ကျက်ကြတာတွေကလက်မခံတဲ့အဆင့်ဆိုတာတောင်မှပဲသူကထွက်သွားတော့နားပေါက်လားအဲ့ဒီအဆင့်ကြတာဘလို့ဘဝပဲနွားတာလေနော်အဲ့တန်နေကြတာဘလို့ဥပ္ပတ္တိဘွေတန်နေဥပ္ပပတ္တိပရိတ္တန်နေခေါ်တယ်ဗျာနဲ့လို့ပဲတဲ့သူကနားပေါက်လားဥပ္ပတ္တိပရိတ္တန်နေပဲတဲ့သူကနဲ့လေနော်အဲ့တော့ငါအထင်ဘလောက်ကြမ်းနေစဉ်းစားကြည့်တော့နားပေါက်လားဖွဲ့တော့ဖွဲ့လိုက်တာပဲဒီကမပါတောင်မှပြုတ်ထွက်သွားတယ်ပြုတ်ထွက်သွားပြီးတော့ငါတို့တုံးချီတည်တယ်။အဲ့မတိရဘုရားဝิญဉာဏ်လောကပဲမဟုတ်ပါဘူးခန္ဓာငါးပါးတပေါင်းနေပဲ။ကမ္မဝအစဉ်တော့မဟုတ်ဘူး။နားလည်မလား။အဲ့တော့ဒီနေရာမှာဘုသူတစ်ချက်တုံးတဏှာရဲ့ဟုတ်ပြီ။ကြောက်ကြကောင်းတော့မဟုတ်ဘူးနော်တော့ပါရဲ့လား။နားလည်ပြီနော်။ထပ်ဖွက်လိုက်တဲ့နဲ့တပင်နဲ့သူကဒိဋ္ဌိကြိုချီလိုက်တဲ့ခေါ်တာပဲ။နားလည်ပြီနော်။ကြည့်ရင်ပဲပုံပေါ်လာတယ်မလား။ဝိညာဏဆက်တာပဲဥပါဒံကံကြီးပူလာတာဝိညာဉ်တိုက်တဲ့ခုလေးကြောင်းလည်းမသွားဘူးလားအဲ့ဒါကြမ်းရင်ကြမ်းတယ်လို့ပူရင်ပူသလိုဝါရညံ့ပြီညံ့နေပြီလားဒီညမှာကြတော့လေမျက်နှာမလိုက်ဘူးတဲ့နော်ကိုမကုခံရမှာအဲ့တော့ယောဂီတွေခဏနားပြမယ်နော်နားတဲ့ချိန်မှာဟိုကဒီထားရမှာကအမှန်တန်အစင်ကျဲဆုံးဖြစ်တဲ့ပြင့်နေကိုလည်းကျင့်မှာညံ့နေပြီလားတဏ္ဍဆက်ပြန်မှန်းသိနေပြီနော်အဲရှုနေနေခဏနားကြည့်တာဓာတ်တကူဘလို့ကြံခဲ့တယ်လေဆိုခံစားကြည့်တာပြီးရင်တခါအလေးလေးဆက်တာဒီခဏထွက်ထားပြလိုက် အဲ့နှမ်းချောင်းမြအားဆိုင်တယ်အတွေးဆက်တာလို့ချင်းဆက်ရင်နဲ့ခဏငြင်းကြည့်တတ်ဘုလိုခံစားရလဲပြတာအောင်ကျတဲ့အပူကြီးနော်ဒီဘွားပုံကြီးပြောင်းတာကိုခက်ခက်ပြီးတော့မှနှိမ့်ရှင်နှိမ့်ရှင်ကြည့်ပါနှိမ့်ရှင်တော့မှကြောက်လာလိမ့်မယ်ဒီတိုင်းမကြောက်ဘူးနော်နှိမ့်ရှင်ကြည့်မှကြောက်မယ်နော်ဩချက်ချင်းနဲ့ဘွားပြောင်းနေပါလားအပေဇာတိဆိုကြောက်ကြကောင်းနေပါလားအဲ့နတ်ဇာတိဆိုလည်းပဲချက်ကြပဲဒါလည်းပဲလက်မတာဖြစ်မှာပဲသူအတိကိုတိုးတိုးသွားရမှာနော်နှိမ့်ရှင်ပြီးတော့ခံစားတိုးမှရမှာခံစားမှုနဲ့ရှင်ပြီးချက်တာမှအမှန်ပြောင်းနာမှနဲ့ရမ်းချက်လို့မရဘူးမမောလားတကယ်ကြောက်တကယ်ဆက်တာတို့ကျင်းတာမမောဘူးလားနှိုင်းရှင်ပြရမယ်နော်အဲ့ဒါပါဆိုဥပဒနာပညာအလင်းရဲ့စွမ်းအားပညာရဲ့သဘောတရားကအာယုံအမှန်ဆုံးဖြစ်တဲ့ခြင်းရှေ့မှာဖြစ်ပေါ်မဲ့အကောင်းဆုံးကိုလည်းသူကသိရမယ်လေပညာရဲ့သဘောတရားကတရားမှန်နော်အာယုံကိုပိုင်းခြားသိတဲ့အပြင်မှာရှေ့မှာဖြစ်ပေါ်လာမယ်ဗါလဲကောင်းကျိုးဆိုးကျိုးကိုသိရမယ်မမောလားဒါမှမဟုတ်အောက်ထည့်ဆုံးသောတာပန်ဆိုရင်ဒီကံမဘုရားကံအကြောင်းတွေကိုချင်းချင်းကြီးကိုခံစားပြီးတော့တည်ရမှာကြောက်နာမှုခံစားပြီးပြောတာနော်မှတ်ပါလားဆက်လိုက်တယ်နဲ့ကြမ်းတမ်းပြီးတော့ဟိုတန်တရာဘုရားပြောင်းသွားတာအပေဇာတိဖြစ်နေတော့တန်းတည်ရမှာအဲ့တိမှဆိုရှက်မှကြောက်မှရုံးမှပေါ့မှတ်ပါလားအဲ့တိုင်းမြဲအပြောင်းလဲအတိမ်မွေးစွာပြောင်းတာဆိုအခုခံစားကြရမယ်အဲ့နှက်ဖြစ်နေတဲ့နှက်ဖြစ်မှန်းတည်ပြီးရှက်ရမယ်ပြမဖြစ်ပြမဖြစ်မှန်းတည်ရှက်ရမယ်မှတ်ပါလားနောက်ချက်ချင်းတော်တော်ပေါ့ရမယ်အဲ့ဒီမြင်နေတဲ့အမြင်ဟာပညာပဲလို့မှတ်ထားဒါဝိဒ္ဓအလင်းပဲအထုလည်းဝိဒ္ဓအလင်းပဲကမ္မတက္ကရာတမိုင်းညာမြင့်နေနော်ပေါ့မဟုတ်ဘူးပေါ့မဟုတ်ဘူးတော့ပေါ့လားဖြတ်တယ်လည်းသိရမယ်ဆက်တဲ့ခါဘွားကြောင်းတယ်လည်းသိနေရမယ်အချိန်တိုင်းသိနေမှအရှက်ကြောက်ကအားကြီးမှအဲ့နေကြပြီလားဒီတိုင်းမှတ်ထားကြနော်ခဏနားအောင်နော်ဤကဲ့သို့ဘုရားရှင်ဟောကြားဆုံးမတော်မူတဲ့အတိုင်းမိမိတဏ္ဍာမှာအောင်သွားတိုက်တိုက်မှာဝိပါကဆိုတဲ့ခန္ဓာဒုက္ခတစ္ဆာပေါ်လာလို့အမှန်တည်းပိုင်းခြားသိတဲ့ဉာဏ်မြင်ဖြင့်ရှုမှတ်တတ်ပါစေ။အဲဆက်ရင်လည်းဆက်မှန်းသိပါစေ။ဆက်တဲ့အခါကမ္မဝအဆင့်မှာဘဝပုံရိပ်အပြောင်းလဲဝင်နေပြီ။ရှင်းရှင်းသိမြင်နားလည်ခံစားပြီးတော့အရှက်ကြောင့်အာကြည့်ကြပါစေ။ဒီတော့မှသာသင်ဉာဏ်ရင့်တဲ့ရင်လို့တဏ္ဍာဝကကျွချင်တဲ့စိတ်လေးပြင်းထန်လာပါလိမ့်မယ်။ညီငွေတို့မလို့ချင်းတော့မှလာတယ်အပြီးပြတ်မယ်တဲ့ဆရာလေးဆုံးမခဲ့တာနော်။ဤကဲ့သို့အချက်ကြောင့်အားကြီးပြီးတော့မှ။အိုးဆက်တွေ့ရတာတွေဟာညီငွေကြာကောင်းတယ်ဘဝဖြစ်တာညီငွေကြာကောင်းလာမယ်။ဒီတော့မှအာယုန်တွေကိုစိတ်ဝင်စားမိတယ်ကြက်စားမိတယ်ဘဝပြောင်းတယ်လို့ကောင်းကောင်းသိတာနဲ့အမျှအာယုန်တွေကိုမဆက်ချင်တော့ဘူးညီငွေမှာတော့ပေါ့လား။ညီငွေပြီးအရှိကိုအရှိတိုင်းတန်မှုရှိစွာနေခြင်းနဲ့စိတ်ပေါ်လာမှာ။သမ္ပုတ္တနဒီမှာတရားခိုင်တဲ့ခိုင်ဆိုအာထတဖို့ပေါက်ကြပါလိမ့်မယ်အားလုံးဒီကအာထတဖို့ပေါက်ခြင်းရဲ့ကျုပ်ကိုအားထုတ်လေခန္ဓာစံသိငြိမ့်နေကြပါစေဖြားကြတော့နော်နမောတတဘဂဝတုအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတဗုဒ္ဓဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတဗုဒ္ဓဝတောအရဟတော